Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တန်ရဲ2024ခုနှစ်အောက်တိုဘာလ6ရက်တနင်္ဂနွေနေ့မနက်ဖက်ရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါတပိုင်းနဲ့တည်းစတင်ထုတ်လွှင့်နေပါပြီကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီနေ့မနက်ဖက်တန်းလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါဂါဇာနဲ့လေဗနွန်မှာအပြစ်ခတ်ရစဲဖို့အီရန်နိုင်ငံညာကြီးဝန်ကြီးကတောင်းဆိုလိုက်ပါတယ်မြန်မာအရေးနိုင်ငံတကာညီလာခံကျင်းပမယ်လို့ဇာဝနိုင်ငံသားဤဝန်ကြီးကအာဆီယံနိုင်ငံသားဤဝန်ကြီးများအစည်းအဝေးပြီးကြေညာလိုက်ပါတယ်။ယာဂီမုန်တိုင်းကြောင့်ရေဘေးကျုံနေရသူတွေကိုအမေရိကန်ဦးဆောင်ကူညီဖို့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးစင်တာကတိုက်တွန်းပါတယ
်။အခုလိုနောက်ဆုံးရသတင်းတွေပြီးမှတော့ပတ်စင်တင်ဆက်နေကြတို့အတန်ဒီမိုကရေစီလူ့ခွင့်နဲ့ခေတ်ပြိုင်ကဘာအာရှနိုင်ငံရေးလေယာဉ်စီးပွားသတင်းများဥတုရာသီနဲ့အနာဂတ်ကဘာတည်င်းနေတဲ့ကတူတာစတဲ့နိုင်ငံရေးစီးပွားရေးကမ္ဘာအရေးစတဲ့အကြောင်းအရာအစုံကိုတင်ပြထားတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုငင်းချမ်းအေးကပြောပြပေးပါမယ
်။ Israel ဟာစနေနေ့ကလေဗနွန်နိုင်ငံမှာဘုံကျဲတိုက်ခိုက်မှုတွေအရှိန်မြင့်ခဲ့ပြီး Hezbollah လက်နက်ကိုင်အဖွဲ့အခိုင်အမာတည်ရှိနေတဲ့ဘေရွတ်မြို့တော်ရဲ့လူနေထူထပ်တဲ့တောင်ပိုင်းစင်ကြေဘုံရပ်ကွက်တွေကိုလေကြောင်းတိုက်ခိုက်မှုဒါဇင်နဲ့ချီလှုပ်ဆောင်ခဲ့ပါတယ်။လေဗနွန်နိုင်ငံမြောက်ဖက်အတွင်းပိုင်းထဲအထိထိုးပေါက်တိုက်ခိုက်တဲ့အထက်မှာပါလက်စတိုင်းဒုက္ခသည်စခန်းလဲပါဝင်ပြီးဒါဟာ Hezbollah နဲ့ Hamas နှစ်ဖွဲ့လုံးကတိုက်ခိုက်ရေးသမားတွေကိုပထမဆုံးအခြေဖြစ်တပြိုင်တည်းပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ Israel ကတော့ Hezbollah တပ်မှုတွေနဲ့ဆက်လက်နဲ့ပစ္စည်းတွေကိုပြစ်မှတ်ထားပြီးစစ်သွေးကြောအဖွဲ့ကိုနေဆက်တွေကနေဝေးရာကိုမောင်းထုတ်ဖို့ရည်ရွယ်ထားတယ်လို့ပြောပါတယ်။ Gaza စစ်ပွဲတစ်နှစ်ပြည့်ချိန်မှာလေဗနွန်မှာလဲပါလက်စတိုင်းဒုက္ခသည်တွေပါဝင်တောင်းနဲ့ချီတဲ့လူတွေဟာဒေသတွင်းကျယ်ပြန့်လာတဲ့စစ်ပွဲပြစ်ခတ်ကြောင့်ထွက်ပြေးတိမ်းရှောင်နေရပါတယ်။တချိန်တည်းမှာပဲလေဗနွန်မှာအရက်သားတွေဘေးလွတ်ရာကိုအိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့အခြေအနေကအကျက်အတဲကြီးတစ်ခုဖြစ်လာနေပြီလို့ကုလသမဂ္ဂကသတိပေးထားပါတယ်။လေဗနွန်မှာတိုက်ခိုက်မှုတွေကြောင့်လက်ရှိလူ1400ထက်မနည်းသေဆုံးခဲ့ရပြီးတရက်နှစ်ပတ်အတွင်းမှာလူ 1.2 သန်းဝန်းကျင်ဟာလည်းနေအိမ်တွေကနေစွန့်ခွာထွက်ပြေးနေရပါတယ်ခင်ဗျာ။ဂါဇာနဲ့လေဗနွန်မှာအပြစ်ခတ်ရစဲဖို့စီးရီးယားနိုင်ငံကိုရောက်နေတဲ့အီရန်နိုင်ငံသားရေးဝန်ကြီးကစနေနေ့မှာထပ်လောင်းတောင်းဆိုလိုက်ပါတယ်။အီရန်နိုင်ငံသားရေးဝန်ကြီးအာဘတ်အရက်ချီကစီးရီးယားကမဟာမိတ်တွေနဲ့ဆွေးနွေးရမှာမျက်မှောက်မှာအရေးကြီးဆုံးဖြစ်နေတဲ့အပြစ်ခတ်ရစဲအကြောင်းထည့်သွင်းဆွေးနွေးခဲ့တယ်လို့ဒမတ်စကတ်မြို့တော်မှာသတင်းတောက်တွေကိုပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အစပြုမှုတွေရှိတယ်၊ညှိနှိုင်းမှုတွေအောင်မြင်မှုမျှော်လင့်တယ်လို့သူကပြောပါတယ်။ဒမတ်စကတ်ခီးစင်ရဲ့ရည်ရွယ်ချက်ကဒေတာရင်းဖြစ်ပျက်နေတာနဲ့ပတ်သက်ပြီးဆွေးနွေးမှုတွေဆက်လက်ပြုလုပ်ဖို့ဖြစ်တယ်လို့လည်းအရက်ချီကပြောပါတယ်။သူဟာဒီခီးစင်မတိုင်ခင်လေဗနွန်နိုင်ငံဘေရွတ်မြို့တော်ကိုလည်းတောက်ကြနေရတွားရောက်ခဲ့ပါတယ်။ဂါဇာကမ်းမြောင်မှာအစ္စရေးကအပြစ်ခတ်ရစဲခဲ့ရင်လေဗနွန်မှာလည်း Hezbollah ကအပြစ်ရဖို့လက်ခံနိုင်မယ်ဆိုတဲ့သဘောထားကိုအရက်ချီကထောက်ခံကြောင်းဘေရွတ်မှာပြောခဲ့ပါတယ်။လေဗနွန်နဲ့ Syria ကြားအဓိကဆက်သွယ်ထားတဲ့ဝေးပြေးလမ်းမကြီးကိုအစ္စရေးကတောက်ကြနေရလေကြောင်းကတိုက်ခိုက်ပြီးနောက်မှာအီရန်နိုင်ငံသားရေးဝန်ကြီးအရက်ချီကဒမတ်စကတ်ကိုလေကြောင်းကနေဆက်ရောက်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကသူ့ရဲ့စစ်အောင်ပွဲအစီအစဉ်တရက်ကိုလာမယ့်အောက်တိုဘာ12ရက်နေ့မှာယူကရိန်းကိုလက်နက်ထောက်ပံ့ပေးနေတဲ့ Ramstein Usu လို့ခေါ်တဲ့ယူကရိန်းကာဝေးဆိုင်ရာဆက်သွယ်ရေးအဖွဲ့နိုင်ငံများအစည်းအဝေးမှာတင်ပြဖို့ရှိကြောင်းစနေနေ့ကပြောပါတယ်။စစ်ပွဲအဆုံးသတ်ဖို့ပြတ်သားပြီးခိုင်မာတဲ့ခြေလှမ်းတွေကိုတင်ပြမှာဖြစ်ကဒါကမဟာမိတ်တွေရဲ့တနိုင်ထံခိုင်မာမှုနဲ့တူယူကရိန်းကိုခိုင်မာအားကောင်းစေပြီးရုရှားရဲ့ရန်လုံမှုကိုရပ်တန့်စေနိုင်မယ်လို့လူမှုကွန်ရက် X မှာရေးသားခဲ့ပြီးလာမယ့်25ချိန်မြောက် Ramstein အစည်းအဝေးဟာခေါင်းဆောင်များအဆင့်ပထမဆုံးကျင်းပမှာဖြစ်ကြောင်းနဲ့အသိပေးပါတယ်။ Zelensky ဟာသူ့ရဲ့စစ်အောင်လိုင်းအစီအစဉ်ကိုအရင်ပတ်တုန်းကတော့ Washington ခီးစဉ်အတွက်မှာ American သမ္မတ Joe Biden ကိုတင်ပြခဲ့ပြီးဖြစ်ပေမဲ့ဒီထက်မှာဘလို့အချက်တွေပါဝင်လဲဆိုတာတော့တရားဝင်အများပြည်သူကိုထုတ်ပြန်တာမျိုးမရှိသေးပါဘူး။ဒါပေမဲ့ဒီအစီအစဉ်ထဲမှာယူကရိန်း NATO အဖွဲ့ဝင်ဖြစ်ရေးနဲ့ရုရှားနိုင်ငံအတွင်းထဲထိပြစ်ခတ်နိုင်တဲ့တာဝေးပြစ်ဒုံးကျည်တွေအသုံးပြုခွင့်နဲ့ပံ့ပိုးပေးအချက်တွေပါဝင်ကြောင်းနားလည်ထားပါဗျာ
။ VOA မြန်မာပိုင်းရဲ့မနေ့ကစီစဉ်နေကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါရဲ့ရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bin Joru Channel 101ဒါမှမဟုတ်လေTicom 6 Joru Channel 123လို့ပါလေဖမ်းယူကြည့်ရှုနိုင်ပါလေ။ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါရှင်။
VOA မြန်မာပိုင်းရဲ့တင်းငွေနေ့မနေ့ခင်းသတင်းတွေကိုဆက်လက်တင်ပြပေးပါမယ်ခင်ဗျာ။မြန်မာနိုင်ငံနိုင်ငံရေးအချက်အတွေ့အတွက်အပြေရှားနိုင်ပြီးလက်တွေ့ကျတဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်မှုတွဲဆုံဆွေးနွေးမှုတွေပြန်လည်အသက်ဝင်လာရေးနိုင်ငံတကာညီလာခံတရက်ကိုလာအိုနိုင်ငံကကျင်းပမယ်လို့လာအိုနိုင်ငံခြားရေးဝန်ကြီးရဲ့အောက်တိုဘာ3ရက်နေ့ပြောဆိုချက်ကိုကူးကားပြီး Vatican Five သတင်းအေဂျင်စီမှဖော်ပြပါရယ်။ VN ချမ်းမြို့တော်မှာကျင်းပခဲ့တဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာထုတ်ပြန်ခဲ့တာဖြစ်ပြီးညီလာခံကျင်းပမယ့်ရက်ကိုအတိအကျမပြောသလိုအသေးစိတ်အချက်လက်တွေကိုထုတ်ပြန်ခြင်းမရှိပါဘူး။လာအိုနိုင်ငံကလက်ရှိအာဆီယံရဲ့ဥက္ကဋ္ဌဖြစ်တန်တမန်ရေးရာကြိုးပမ်းအားထုတ်မှုများဆက်လက်လှုပ်ဆောင်ဖို့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတို့နဲ့ပူးပေါင်းပြီးလာအိုမှာအဲ့ဒီညီလာခံကိုကျင်းပမယ်ဆိုပါတယ်။ဒါဟာမနစ်ကစတင်ခဲ့တဲ့အလှည့်ကျအာဆီယံဥက္ကဋ္ဌ၃နိုင်ငံပူးပေါင်းပြီးမြမအရေးဖြစ်ရှင်းတဲ့ Tricar ရန်နရရဲ့လှုပ်ဆောင်ချက်တည်းလည်းဖြစ်ပါတယ်။ဒီညီလာခံကနေမြမအရေးအတွက်ဒေသတွေမှာတန်တမန်ရေးရာဆောင်ရွက်မှုတွေပြန်လည်လှုပ်ရှားတက်ဝင်လာစေဖို့မျှော်လင့်ရပါတယ်။တချိန်တည်းမှာပဲအင်ဒိုနီးရှားနိုင်ငံဂျာယီဝန်ကြီးဌာနကဥဆောင်ပြီးဂျကာတာမြို့တော်မှာအာဆီယံဥရောပသမဂ္ဂကုလသမဂ္ဂအပါအဝင်မြမအရေးအထူးတန်တမန်တွေရဲ့အလွတ်ဆွေးနွေးပွဲကိုအောက်တိုဘာ4ရက်နဲ့5ရက်နေ့ကကျင်းပခဲ့ကြပါတယ်ခင်ဗျာ။မြမနိုင်ငံမှာယာဂီပုံတိုင်းနောက်ဆက်တွဲဖြစ်ပြင်းထန်တဲ့ရေတိချက်မှုတွေကြုံတွေ့ခဲ့ရတဲ့ရေဘေးဒုက္ခသည်တွေကိုကူညီဖို့အမေရိကန်ပြည်ထောင်စုအနေနဲ့ဥဆောင်မှုအခန်းကဏ္ဍငါးလေးပါဝင်ဖို့ဝါရှင်တန် DC အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလိလာရေးစင်တာ CSIS ကအောက်တိုဘာ4ရက်ကတိုက်တွန်းလိုက်ပါတယ်။တစ်ဖက်မှာလည်းနိုင်ငံမုံတိုင်းအပီးနဲ့လက်ရှိအခြေအနေကိုနှိုင်းယှဉ်ထားပြီးမြမအရေးပြည်ပြင်ပြောင်းလဲရေးအတွက်အခွင့်အလမ်းတစ်ခုဖြစ်လာနိုင်တယ်လို့ CSIS စာတမ်းကပြောပါတယ်။နိုင်ငံအပီးမြန်မာနိုင်ငံမှာအရေးပေါ်လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီဖြည့်ဆည်းနိုင်ရေးအတွက်အဲဒီတုန်းကအာဆီယံအထွေထွေတွဲမှုချုပ် Surin Pitsuwan ဆောင်ရွက်ခဲ့တဲ့ Surin ပုံစံကိုနီနာယူရောက်ဖို့လဲစာတမ်းထဲမှာဥပမာပေးတိုက်တွန်းထားပါတယ်။ဒါပေမဲ့လက်ရှိမြန်မာအရေးမှာအာဆီယံဆောင်ရွက်မှုကနိုင်ငံအပီးအခြေအနေတုန်းကလိုအားကောင်းမှုမရှိလို့အမေရိကန်အနေနဲ့ဥဆောင်မှုနေရာရယူပြီးအကူအညီလိုအပ်နေတဲ့မြန်မာပြည်သူတွေပေါ်ကြောခိုင်းခြင်းမပြုဖို့ CSIS ကတိုက်တွန်းပါတယ်။အကူအညီပေးလုပ်ငန်းစဉ်တွေထဲမှာပြည်တွင်းအရဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်စေဖို့နိုင်ငံတကာအသိုင်းအဝိုင်းကိုအမေရိကန်အစိုးရကဥဆောင်တိုက်တွန်းဖို့လည်းအကြံပြုထားပါတယ်ခင်ဗျာ။မြန်မာနိုင်ငံကနေရအနှံပြမှာရေဘေးသိမ်းခဲ့ပြီးမှပဲအိန္ဒိယချင်းထိုင်းနိုင်ငံရဲ့မြောက်ပိုင်းဒေသချင်းမိုင်မြို့မှာလည်းနေရအနှံရေကြီးရရှာမှုတွေကြုံတွေ့နေရပါတယ်။မြန်မာရွှေပြောင်းအခြေချသူတွေအနေများတဲ့အပြင်နိုင်ငံတကာကခီးသောတွေအလာများတဲ့ချင်းမိုင်မှာရာသီမိုးတဲထန်စွာရွာသွန်းပြီးနောက်မြေတွေတိုးမြင့်ပြည့်ရှံနေတာကြောင့်စနေနေ့တုန်းကအာဏာပိုင်တွေကနေရတချို့ကနေထိုင်သူတွေကိုဘေးလွတ်ရာကိုရွှေပြောင်းခိုင်းခဲ့ပါတယ်။မြို့ထဲမှာဒါဇင်နဲ့ချီတဲ့ကယ်ဆယ်ရေးစခန်းတွေဖွင့်ပေးခဲ့တယ်လို့လူနေရပ်ကွက်တွေကရေတွေကိုဆုတ်ထုတ်ကရှင်းလင်းရေးတွေလုပ်ဆောင်ပြီးပါတယ်။ချင်းမိုင်ရောက်မြန်မာတွေရဲ့လူမှုကွန်ရက်တွေမှာလည်းနေနေရေဝင်တဲ့ဓာတ်ပုံတွေရုပ်တံတွေကိုလူမှုမီဒီယာတွေမှာဝေမျှကြတာကိုတွေ့ရပါတယ်။ထိုင်းမီဒီယာတွေရဲ့ဖော်ပြချက်မှာတော့ချင်းမိုင်မြို့ပြင်ကခီးသွွားလုပ်ငန်းမှာကြော်ကြားတဲ့ဘေးမဲ့တောတွေနဲ့ဥယျာဉ်တွေကဆင်တွေနဲ့တခြားတောရိုင်းတိရစ္ဆာန်တွေကိုတာဝန်ရှိသူတွေကကယ်ထုတ်နေတဲ့မြင်ကွင်းတွေကိုလည်းဖော်ပြချက်ပါတယ်။ထိုင်းဆိုရတာဝန်ရှိသူတွေရဲ့စနေနေ့ထုတ်ပြန်ချက်အရထိုင်းကဒေသ20လောက်မှာရေလွှမ်းမှုတွေဖြစ်ပွားခဲ့ပြီးအများစုကမြောက်ပိုင်းမှာဖြစ်ပါတယ်။ထိုင်းနိုင်ငံမှာဩဂတ်စ်လကစပြီးရေကြီးမှုကြောင့်အနည်းဆုံးလူ49ဦးသေဆုံးခဲ့ပြီး28ဦးဒဏ်ရာကြောင်းထုတ်ပြန်ထားပါတယ်ခင
်ဗျာ။သတင်းတွေကိုကိုငင်းချမ်းအေးပြောပြသွားတော့ပါအခုတော့အထူးအတန်းဒီမိုကရေစီလူ့ခွင့်နဲ့ခေတ်ပြိုင်ကဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပါမယ်။တို့တဲ့အစီအစဉ်မှာဆိုရင်တော့စစ်တပ်နဲ့အရခတ်တပ်တော် AA တို့ကြားတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မှာပြည်နယ်မျိုးတော်စစ်တွေကို AA ဘက်ကဝိုင်းထားတယ်လို့စစ်ကောင်စီဘက်ကလည်းမြို့တဲ့အဝင်ထွက်တွေကိုတင်းကျပ်ထားပါတယ်။သွာလာကွင်းကတ်တပ်ပိတ်ပင်မှုတွေကြောင့်စစ်တွေမျိုးကန်ဒေသကနေဒုက္ခရောက်နေတဲ့အခြေအနေတွေကို Frontier မြန်မာရဲ့တို့တဲ့အစီအစဉ်မှာတင်ပြထားပါတယ
်။ဒီမျိုးမှန်းနေတဲ့ထောင်လာတယ်တချို့နေရာတွေမှာခြံစည်းဥတွေကာထားတယ်အဲ့တော့ဒီလူတွေကတစားကန်တွေဖြစ်နေတယ
်လူစဲကွာမှာကိုညီစီတယောက်ကိုထား
တာတချို့ကွင်းမှာကိုညီတယောက်တည်းထားခဲ့ရတယ်လို့ခန်းစားရတယ
်အပြည်ပြည်ဆိုင်ရာလူသားချင်းစာနာမှုဆိုင်ရာဥပဒေအရရက်သားတွေကိုပြိပခါဖြစ်နိုင်ခြင်းရှိတဲ့နေရာတွေကနေဖယ်ရှားပေးတဲ့လို့ပါရှိပါတယ်ဒါပေမဲ့အရခတ်တက်တော် AA ရဲ့စစ်တပ်ကရခိုင်ပြည်နယ်မြို့တော်စစ်တွေမျိုးစီကိုချဉ်ကပ်လာခြင်းမှာမြန်မာဆရာနာပိုင်းတွေကဒေသခံပြည်သူတွေကိုမျိုးရင်းကနေထွက်ခွာလို့မရအောင်လုပ်ထားပါဗျ။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းကလူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင်ဖော့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero Day ကကူညီပံ့ပိုးပေးထားတာပါ။ ဒီဆောင်မကိုတော့ဒုအတန်ရဲ့အလွတ်တန်းသတင်းထောက်ကရေးသားထားပြီးဒုအတန်အဖွဲ့သားတွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်မအတွင်းလုံခြုံရေးအခြေအနေတွေကြောင့်နမင်နဲ့အတန်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
ဒေါ်တင်ဟာမူလာရန်ကျောင်းဆီယမအလုပ်ကိုအလွန်နှစ်သက်ခဲ့သူပါသူကစစ်တွေမြို့မှာနေထိုင်ပြီးအသက်38နှစ်ရှိပါပြီဒါပေမဲ့အခုတော့ကျောင်းသွားရမယ့်ရက်တွေဆိုရင်စိတ်မသက်မသာနဲ့နိုးထလာရပါတယ်အဝေးကလက်နက်ကြီးတန်းတွေကိုမကြခဏကြားနေရတဲ့ထဲကဒေါ်တင်တယောက်ကျောင်းကိုလေးလံတဲ့ခြေလမ်းတွေနဲ့လာနေပါတယ်တစ်ချိန်ကနှစ်သက်ခဲ့တဲ့ဆိုရအလုပ်ဟာအခုတော့သူမကိုမြို့ထဲမှာပိတ်လောင်ထားနေပါတယ်ပြီးခဲ့တဲ့ဩဂုတ်လအစကတည်းကစစ်တပ်ကအစိုးရဝန်ထမ်းတွေကိုစစ်တွေမျိုးကထွက်ခွာခွင့်ပိတ်လိုက်ပါတယ
်။ဝန်ထမ်းတချို့ကလောက်ခွန်လောက်ဟောက်ပတ်ပိတ်တယ်။
ဝန်ထမ်းတွေကိုသွားလာခြင်းပိတ်တယ်ဆိုတာအစိုးရစီမံအလုပ်ပြုတ်ခံပြီးပြေးသွားတာရှိတယ်။တချို့ဆိုရင်စစ်နေနဲ့ပါပါဖြစ်ကြတဲ့ကပြေးသွားပြီးပြောင်းဝင်လို့မရတာလည်းရှိတယ်။သူတို့ကတချို့ဝန်ထမ်းတွေကိုတောင်းပြောင်းဝင်လို့မပေးဘူးလေ။နေကိုရောက်နေတဲ့ဝန်ထမ်းတွေလည်းစစ်တွေကိုလာခြင်းလာလို့မရတော့ဘူး။
ဒါပေမဲ့လည်းပြန်လာခြင်းတဲ့သူကမရှိသလောက်ပါပဲ။အရခတ်တက်တော့အေးအေးအနေနဲ့စစ်တွေမျိုးကိုဝိုင်းထားတာလာနေချီနေပါပြီ။ဩဂုတ်လ29ရက်နေ့မွန်လယ်3နာရီလောက်မှာတော့စစ်တွေမျိုးနဲ့မင်းလာခေါ်မီးလောင်ရွာကျေးရွာဘက်ကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီစစ်ကြောင်းကိုကြားဖြတ်တိုက်ခိုက်ခဲ့ပြီးနေမှာတိုက်ပွဲတွေဆက်ဖြစ်ခဲ့ပါတယ်။မိခင်ဖြစ်သူနဲ့အတူနေထိုင်နေတဲ့ဒေါ်တင်တို့ရက်ွက်ဟာအေးအေးစခန်းရဲ့မိုင်20ခန်းလောက်မှာရှိပါတယ်။ဒေသခံမိသားစုဝင်တချို့ထွက်ပြေးသွားပြီဖြစ်လို့ကျောင်းမှာကျောင်းသားတွေတိတ်မရှိနေဘူးလို့ဒေါ်တင်ကဆိုပါတယ်။ကျောင
်းဆရာမတရားတို့ရဲ့ဘူးနောက်ဆက်ကျင်းစိုက်တွေ
့ကျောင်းဆရာမတွေကတော့စစ်တွေမျိုးထဲမှာပဲကျောင်းကိုပုံမှန်တက်လို့ရတယ်။နေဘက်တွေမှာကျောင်းမတက်ရတဲ့နေရာတွေအများကြီးရှိတယ်။စစ်တွေမှာလည်းလက်နက်တံတွေကြားရင်ကလေးမိဘတွေကကျောင်းကိုမလွတ်ကြတော့ဘူးလေ။စစ်တွေမှာလည်းစစ်ဘေးရှောင်တွေများတဲ့အတွက်လက်ရှိမှာမပြေးနိုင်တဲ့လူတွေပဲကြံခဲ့တယ်။အဲဒါကြောင့်ကျောင်းကဖွင့်ထားတာဖြစ်တဲ့အတွက်ကျောင်းကိုတော့တက်နေကြတာပေါ့
ဒီကနေ့နိုဝင်ဘာလမှာစစ်ကောင်စီနဲ့အေအေတို့တိုက်ပွဲတွေပြန်လည်ဖြစ်ပွားပြီးတဲ့နောက်ပိုင်းစစ်ကောင်စီအနေနဲ့ရခိုင်ပြည်နယ်မှာရှိတဲ့ရေလန်းအပါအဝင်လမ်းကြောင်းတွေကိုခရီးသွားလာခွင့်မရှိပိတ်ထားလိုက်ပါတယ်အထူးသဖြင့်စစ်တွေမျိုးကိုအဝင်ထွက်လုံးလို့မရအောင်ဖြတ်တောက်ထားတာပါစစ်တွေမျိုးရဲ့တဖက်ကမ်းပေါက်တော်မျိုးကိုအာရခတက်တော်ကထိန်းချုပ်ထားသလိုတခုတည်းသောကုန်းတွင်ထွက်ပေါက်ဖြစ်တဲ့ပုံနှကျုံမျိုးဘက်ကိုလည်းထိန်းချုပ်ထားပါတယ်စစ်ကောင်စီကဩဂုတ်လအစောပိုင်းကစတင်ပြီးစစ်တွေမျိုးကန္နာလန်းမှာ6ပြည်အမြင့်ရှိတဲ့တန်ဆူးကျိုးတွေကိုကာယံခဲ့ပါတယ်ဒါကအစိုးရဝန်ထမ်းတွေကိုပဲထိခိုက်သက်ရောက်မှုရှိနေတာတော့မဟုတ်ပါဘူးဒေါ်လာဝေကအကုန်တဲ့တယောက်ပါသူမိသားစုလည်းပြီးခဲ့တဲ့ဇွန်လလကလေးကရန်ကုန်ကိုတင်းဆောင်သွားပြီးတဲ့နောက်သူလည်းမိသားစုနောက်ကိုလိုက်သွားချင်ပါတယ်။ဒါပေမဲ့လည်းတမန်လူတွေအတွက်တောင်မြို့ထဲမှာသွားလာရတာအဝင်ထွက်လို့ရတာကအခက်အခဲရှိနေပါတယ်။အခုဆိုရင်စစ်စေးခိတ်တွေကနေရာအနှံ့မှာရှိနေတယ်လို့ဒေါ်လာဝေကဆိုပါတယ်
။ပေါက်တော့ဆလီလာလို့
ပေါက်တော့မြို့လို့ပုံနှကျုံမြို့တွေမပြောနဲ့စစ်တွေမြို့တွေကနေရေချမ်းမြေဘက်ကိုထွက်ဖို့ဆိုရင်တောင်မှခိတ်တွေမှာသူတို့ကအတင်းအကျပ်စစ်တာ။ဘာဖြစ်လို့လဲဆိုတော့မြို့ကထွက်သွားမှကြောက်လို့လေ။ခံစားချက်ကတော့မိသားစုဝင်တွေတကွဲတပြားဖြစ်နေကြရတယ
်။ဦးကျော်သိန်းကလည်းမိသားစုနဲ့ဝေးကွာနေသူပါ။တစ်တော်ဌာနမှာအလုံးလုံးကင်နေတဲ့သူကိုစစ်တွေမှာတာဝန်ထမ်းဆောင်ဖို့ဒီနှစ်အစပိုင်းကမှတာဝန်ချထားခံခဲ့ရပါတယ်။နေရာနှက်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စခိုင်းတောင်ပိုင်းမှာရှိတဲ့သူ့ရဲ့အမျိုးသမီးနဲ့သားသမီးတွေစီကိုပြန်ပြီးတွေ့လို့မရဖြစ်နေပါတယ်။ဖုန်းနဲ့အင်တာနက်လိုင်းတွေဖြတ်တောက်ခံထားရတဲ့အတွက်မိသားစုနဲ့အဆက်အသွယ်မရတာနှစ်လရှိနေပါပြီ။အခုနောက်ပိုင်းမှာစစ်တွေမျိုးကဝန်ထမ်းတွေအတွက်မျိုးရဲ့ပြင်ပကိုသွားမယ်ဆိုရင်လေရင်နဲ့သွားလို့ရမယ့်ခရီးလမ်းတစ်ခုပဲရှိပါတယ်။ဒါပေမဲ့လေကြောင်းလိုင်းတွေကလက်မှတ်တွေအများအတန်းကုန်နေပြီလို့ပြောတယ်လို့ဒေသခံတွေကဆိုပါတယ်။စစ်ကောင်စီနဲ့ရင်းနှီးတဲ့အသူတွေသာလေရင်လက်မှတ်တွေဝယ်ယူခွင့်ရှိနေတယ်လို့ပြောကြပါတယ်။တာမန်ဝန်ထမ်းတွေအတွက်ကတော့လေရင်လက်မှတ်ဝယ်ယူလို့မရဘူးလို့ဦးကျော်သိန်းကဆိုပါတယ်
။
အဲ့ကနေထပ်သွားချင်တယ်ဆိုပြီးမက်တော်မှာကိုယ်လျင်လက်မဲ့ဝင်လို့မရတာ
လို့လျင်လက်မဲ့ရောင်းဌာနတွေဆိုရင်ဝန်ထမ်းကန့်နေဆိုလို့သူတို့ကလျင်လက်မဲ့တွေပေးမရောင်းတော့ဘူးအဲ့ဒီလိုအထိကိုကန့်သက်ထားတာမျိုးကထွက်သွားချင်တယ်ဆိုရင်တော့မှအခုကလျင်လက်မဲ့ဝယ်လို့မရတဲ့အခြေအနေဖြစ်နေတာစစ်တွေမျိုးကနေတခြားမျိုးကိုသွားဖို့ဆိုတော့ဘလို့မှမဖြစ်နိုင်တော့ဘူးဒီမျိုးမိုင်းတွေလည်းထောင်ထားတယ်တချို့နေရာတွေမှာခြံစည်းဥတွေကာထားတယ်ဂိတ်တွေကလည်းအထက်ထက်ချထားတယ်အဲ့တော့ဒီလူတွေကတစားကန်တွေဖြစ်နေတယ
်ဒို့တန်အနေနဲ့စစ်တွေမှာရှိတဲ့လီတောင်းလိုင်းတစ်ခုရဲ့လက်မှတ်အယောင်ဌာနကိုမေးမြန်းခဲ့တဲ့အခါမှာတော့အစိုးရဝန်ထမ်းတွေအတွက်ခရီးသွားလာဖို့တင်းကျပ်ပိတ်ပင်ခံထားရတာမှန်တယ်လို့အတည်ပြုပါတယ
်ဝန်ထမ်းအတွက်ဆိုရင်လောကမှာတစ်ချက်မေးကြည့်ရမှာဖြစ်ပြီးဝန်ထမ်းထက်လူကြီးရဲ့ခရီးသွားလို့ရတယ်ဆိုရင်ထောက်ခံချက်မပါရင်မရဘူးလဝကောင်ပဲမင်းရမှာပေါ့လေရင်ဝဲမှာစစ်တာကလဝကနဲ့ပဲဆိုင်တယ
်တီဗီဆိုင်ရာလူခွင့်ရေးကြေညာစာတမ်းရဲ့စာပိုင်း73အရလူသားတိုင်းဟာလွတ်လပ်စွာသွားလာနေထိုင်ခွင့်ရှိရမယ်လို့ဖော်ပြထားပါတယ်ဒါပေမဲ့စစ်ကောင်စီအနေနဲ့ဝန်ထမ်းတွေရဲ့သွားလာခွင့်ကိုပိတ်ပင်ထားတာတွေကြောင့်ဝန်ထမ်းတွေအတွက်ပိုပြီးတော့အန္တရာယ်ရှိလာနေပါတယ်စစ်တွေမှာပိတ်မိနေတဲ့အစိုးရဝန်ထမ်းတွေအတွက်မိသားစုတွေကလည်းစိတ်ပင်ပန်းစိုးရိမ်စရာတွေဖြစ်နေပါဗျ။ကိုခက်ကစစ်တွေမျိုးကနေရန်ကုန်ကိုမိဘနှစ်ပါးနဲ့အတူစစ်ဆောင်လာခဲ့တဲ့သူပါ။သူ့ရဲ့ညီကစစ်တွေမှာရဲရရှိတူဖြစ်တာဝန်ကြပြီးပိတ်မိနေပါဗျ။သူ့မိဘတွေနဲ့သူကညီဖြစ်သူအတွက်စိုးရိမ်နေတယ်လို့ပြောပါဗျ။အ
များကြီးစိုးရိမ်ပါတယ်သူ
။အများကြီးစိုးရိမ်တော့ပေါ့။သူကသူ့ဌာနမှာမနေချင်တော့လို့ထွက်လာလို့လည်းမရဆိုတဲ့ခါကြတော့လူသက်ကွင်းမှာကိုကြီးတယောက်တည်းထားခဲ့ရတယ်လို့ခံစားရတယ်
။ရခိုင်ပြည်နယ်မှာစစ်တွေမျိုးတစ်ခုပဲပိတ်ခန့်ထားရတာတော့မဟုတ်ပါဘူး။စစ်ကောင်စီရဲ့ထိန်းချုပ်မှုအောက်မှာရှိနေတဲ့မန်အောင်၊ကြောက်ဖြူ၊အန်၊တောင်ကုန်းစရှိတဲ့မြို့တွေမှာပါဝန်ထမ်းတွေကိုထွက်ခွာခွင့်မပေးဘဲနေတာပါ။လက်ရှိချိန်မှာတော့အာရခတက်တော်ကမြို့နယ်ဆက်တခုကိုတင်းယူထားပြီးပါပြီ။စစ်တွေမြို့မှာတိုက်ပွဲတွေဖြစ်လာနိုင်တာကြောင့်စစ်ကောင်စီကသွာလာရေးနဲ့မြို့ပြင်ထွက်ရေးတွေမှာပါကန့်သတ်မှုတွေရှိနေတဲ့အပြင်ကုန်စည်နှုန်းတွေကလည်းကြီးမြင့်မှုတွေဖြစ်နေပါဗျ။အရင်ကစက်သွန်တစ်ပိတ်တာကို3000လောက်ပဲရှိပေမဲ့အခုဆိုရင်တော့9000ထိဖြစ်လာနေပါပြီ။ဒါအပြင်အရင်ကတသိန်းကျော်ပဲရှိတဲ့အရေးသွေးသိပ်မကောင်းတဲ့ပေါ်ဆန်းမွေးဆန်တအိတ်ဟာအခုတော့2,000လောက်ရှိပါတယ်။ဒါဟာအစိုးရဝန်ထမ်းတချို့ရဲ့လစာထက်တောင်ပိုနေပါဗျ။ဒေါ်တင်အနေနဲ့တက်နိုင်ရင်အန်ဒီရကင်းနဲ့ရန်ကုန်ကိုမိခင်ကိုခေါ်ပြီးသွားချင်ပါတယ်။ဒါပေမဲ့သူမအနေနဲ့ဘယ်ကောမှသွားလို့မရပါဘူး။ဒီအပိုင်းတွင်းမှာလုံခြုံရေးတွေကပိုတင်းကျပ်နေပြီးစစ်ပွဲတွေဟာမြို့ကိုရောက်လာတော့မယ်လို့ဒေသခံတော်တော်များများကခံမှန်းထားကြပါတယ်။တခြားသူတွေလိုပဲဒေါ်တင်လည်းလာမယ့်ဘက်တွေတွင်းမှာအခြေအနေတွေပိုဆိုးလာမှာကိုစိုးရိမ်လျက်ရှိပါတယ
်။
ကျွန်တော်ကပိတ်မှုရတဲ့လူတွေဖြစ်သွားပါပြီ။သွားချင်တဲ့နေရာကိုလည်းမသွားရ၊စားချင်တဲ့နေရာမှာလည်းမစားရ။လှုပ်ချင်တာလည်းမလှုပ်ရ၊ပြည့်ရှင်မှုလည်းမရှိ၊လွတ်လပ်ခွင့်လည်းမရှိ။နောက်ဆိုရင်တော့စိတ်ကြပြီးပိုဆိုးလာပါလိမ့်မယ်။
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ချံပေးတာတွေကိုလည်းကြိုဆိုပါရစေ။လူအခွင့်ရေးဆောင်မတွေကိုအပတ်စဉ်တင်ဆက်ပေးမှာဖြစ်လို့တို့တန် page ကိုလည်း subscribe လုပ်ပေးဖို့တောင်းဆိုပါရစေရှင်။နောက်တစ်ပတ်ထုတ်လွှင့်မယ့်တို့တန် podcast ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင
်။ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။ Celebrity Democracy လူအခွင့်နဲ့ခေပြန်ကပါအစီအစဉ်ကိုတင်ဆက်ပါမယ်။မြန်မာလက်တွေ့နိုင်ငံရေးမှာတရုတ်ကိုစဉ်းစားတရုတ်ကိုခြံပြီးစဉ်းစားမလားတရုတ်ရဲ့အနေအထားနဲ့ဆက်ဆံပုံကိုနားလည်ပြီးမဟာဗျူဟာချမှတ်မလားဆိုတာဟာမြန်မာဒီမိုကရေစီရေလှောင်ရှားမှုမှာတွေ့ကြုံနေရတဲ့အဓိကအကြောင်းအရာတစ်ခုဖြစ်ပါတယ်မြန်မာအရေးသုံးသပ်သူဒေါက်တာလကျော်စောကိုဥတည်မောင်တန်းကဆက်သွယ်မေးမြန်းဆွေးနွေးထားပါတယ
် ဒီမဒီမိုကရေစီခီလမှာနိုင်ငံရေးကိုစဉ်းစားတဲ့အခါတရုတ်ရဲ့ယက်တီချက်အနေထားကိုသူ့အတိုင်းတက်ခံပြီးကိုကြိုးရှိမဲ့မဟာဗျူဟာတွေချမှတ်နိုင်ဖို့အရေးကြီးလာပါတယ်ဖြစ်ချင်တာဖြစ်တဲ့နာဖြစ်နေတာနဲ့ဖြစ်နိုင်တာဆိုပြီးရှိရမှာဒီကနေ့ကျွန်တော်တို့ပြောကြမယ့်အကြောင်းကတော့ဖြစ်နေတာကိုအဓိကထားပြီးပြောကြမှာပါဖြစ်ချင်တာတွေဖြစ်တဲ့နာတွေနဲ့ကြည့်တာမဟုတ်ပါဘူးဒါကိုတော့နိုင်ငံရေးမှာ real politics ဆိုပြောလို့ရှိပါတယ်လက်တွေ့နိုင်ငံရေးလို့ပြောရမယ်ထင်ပါတယ်ဒီပတ်လက်တွေ့နိုင်ငံရေးမှာတရုတ်နဲ့ဆက်ဆံရေးအကြောင်းဆွေးနွေးချင်ပါတယ်။ကျွန်တော်ဖိတ်ခေါ်ထားသူကတော့ဒေါက်တာလက်ကျော်စောပါ။မင်္ဂလာပါဆရာမခင်ဗျာ
။ဟုတ်ကဲ့မင်္ဂလာပါ
။ဟုတ်ကဲ့ဆရာမရေဒီတရုတ်ရဲ့မြန်မာဒီမိုကရေစီလှုပ်ရှားမှုပေါ်ဆက်ဆံမှုကိုကျွန်တော်တို့အဲသိဖို့ဆိုလို့ရှိရင်ကျွန်တော်တို့ဒါတပ္ပရာရှင်ကြည်ဖြစ်ရဲ့လက်ရှိမူဝါဒနဲ့မြန်မာပေါ်သဘောထားကိုသိဖို့လိုမယ်ထင်ပါတယ်ဒါကဘလို့များရှိပါတယ်ဆရာမခင်ဗျ
တို့ရအဲ့ဟိုတရုတ်ရဲ့သဘောထားကိုပြောမယ်ဆိုရင်เนาะရှီကျင်းမဲ့ရဲ့သဘောထားကိုပြောမယ်ဆိုရင်တို့ကအစစ်စစ်နေခွဲထားတာဗျာเนาะကဘာလုံးဆိုင်ရာဗျူဟာတွေရှိတယ်ဒေသဆိုင်ရာဗျူဟာတွေရှိတယ်နောက်နိုင်ငံတစ်ခုချင်းဆိုင်ရာဗျူဟာတွေရှိတယ်အဲ့တော့အဲ့ဒီဟာတွေကသူကဟိုတိတ်အသေးစိတ်တွေကတရုတ်ကခွန်နေပြတဲ့အခါမှာလေအဲ policy တွေချတဲ့အခါမှာပြီးတော့လည်းအပြောင်းလဲလဲမြန်နေလားအဲသူတို့ပြောနေတာအခုကဘာကြီးရဲ့အပြောင်းလဲကတိတ်မြန်နေအတွက်သူတို့လည်းအဲ့ဒါတွေနဲ့မှီအောင်လိုက်ပြောင်းနေရတာပေါ့ဗျာဒီအချိန်ကကဘာကြီးကအရင်တုန်းကအဲဟို American တယောက်တည်းเนาะတူတည်းအဲကဘာကြီးကို super power အဖြစ်လွှမ်းနေတာကနေပြီးတော့တရုတ်အပါဝင်ပေါ့เนาะနောက်ပိုင်းအခုအကြီးကျယ်တက်လာတဲ့စီးပွားရေးတက်လာတဲ့နိုင်ငံတွေပါဝင်တဲ့အားလုံးပါဝင်တဲ့ဝင်ရိုးစွန်းဘဟုနိုင်ငံရေးစနစ်ပေါ့ multilateralism အတွက်အဲသူတို့စူးစမ်းနေတာပဲတရုတ်ကเนาะအဲ့လိုစူးစမ်းတဲ့အခါမှာတရုတ်ကအဲသူကမဟာမိတ်ဖွဲ့ရတယ်ဗျမဟာမိတ်ဖွဲ့တဲ့အခါမှာကမ္ဘာပေါ်မှာအခုဒီနေ့ကုလသမဂ္ဂကိုတက်နေ193နိုင်ငံလို့ပြောတယ်အဲ့ထက်မှာ54နိုင်ငံမယ်ဟိုဖွံ့ဖြိုးပြီးနိုင်ငံဖြစ်တယ်เนาะကျန်တဲ့နိုင်ငံပေါင်း150ကဖွံ့ဖြိုးစဲနဲ့ဖွံ့ဖြိုးမှုနိုင်ကြတဲ့နိုင်ငံတွေဖြစ်တယ်အဲ့ဒါကို global south လို့ခေါ်တာပေါ့เนาะတောင်ပိုင်းနိုင်ငံများကမ္ဘာတောင်ပိုင်းနိုင်ငံများလို့ခေါ်တာပေါ့အဲ့ဒါကိုတရုတ်ကစီယုံနေတာပဲ
ဟု
တ်အဲ့ခါကျတော့ဒါကသူ့ကမ္ဘာ strategy တစ်ခုလုံးပေါ့เนาะဒေသဆိုင်ရာ strategy ကတော့သူအဓိကထားနေတာကအာဆီယံပြအာဆီယံ10နိုင်ငံနဲ့တရုတ်နယ်ပေါင်းပြီးတော့လွတ်လပ်တဲ့ဈေးကွက်ကြီးဖြစ်အောင်သူကစူးစမ်းအဲ့တော့2022ကစခဲ့တာတော်တော်လေးလည်းအဆင်ပြေနေပြီเนา
ะဟုတ်
ကဘာရဲ့အဲ့လိုဒေတာဆိုင်ရာပူးပေါင်းခွန်နဲ့အဖွဲ့တွေကမှာအာဆီယံကအအောင်မြင်ဆုံးပဲ
နော်
အဲ့တော့အဲ့အာဆီယံအဖွဲ့ကြီးကိုသူကတရုတ်ကပေါင်းလိုက်ပြီးတော့သူနဲ့ပေါင်းပြီးတော့အဲ့ဒီဒေတာတစ်ခုလုံးကိုအဲခွန်နဲ့ထောက်ပံ့ရေးလမ်းကြောင်းကြီးဖြစ်အောင်လုပ်တဲ့ခါမှာအဲ့ဒီခါမှာဒေတာဆိုင်ရာကနေပြီးတော့တူးချင်းဖြစ်တဲ့ဗမာပြည်အရေးရလဲသူ့ကိုအရေးကြီးလာတာဖြစ်တယ်နော်ကျန်တဲ့အာဆီယံနိုင်ငံတွေနဲ့တရုတ်နဲ့ကတော်တော်အဆင်ပြေနေပြီဖိလစ်ပိုင်နဲ့တော့နည်းနည်းပြဿနာတက်နေသေးတာပေါ့နော
်ဒ
ါပေမဲ့အိန္ဒိယကျန်းနိုင်ငံထဲမှာတော့ဗမာပြည်ကပြဿနာတက်ဆုံးဖြစ်တယ်ကြက်တလားဘာဖြစ်လို့လဲဆိုတော့သူကလာအိုးတို့ထိုင်းတို့ကမ္ဘောဒီးယားတို့နဲ့တော်တော်အဆင်ပြေသွားပြီနော်တရုတ်နဲ့အဲတရုတ်စီးပွားရေးနဲ့ကဒီတရုတ်ရဲ့ပိုလန်မနဲ့ကတော်တော်ဆက်ဆက်နေပြီဗမာပြည်မှာသူ့စီမံကိန်းတွေကအခုဒီအကောင့်ထဲမပေါ်နိုင်ဘူးလို့ဖြစ်တာအောင်နော်အဲ့ဒါကြောင့်မလို့ဗမာပြည်အရေးမှာသူကတော်တော်ထဲထဲဝင်ပါနေတာအဲ့ဒါတခုနောက်တစ်ခုကဗမာပြည်ရဲ့အပထဝီနိုင်ငံရေးပေါ့နော်အဲ့ဒါကသူကဟိုတရုတ်ရဲ့ဟိုဗာလဲကုန်းပိတ်ပြည်နယ်တွေဖြစ်တဲ့ယူနန်တို့ကွေကျိုးတို့အဲ့ဒီကနေပြီးတော့အင်ဒိုအဲဘယ်လိုခေါ်မလဲအိန္ဒိယသမုတ်တရားကိုဖတ်ပေါက်ဖြစ်နေသူကဗမာပြည်ကိုသဘောထားထားတာအဲ့မှာဗမာပြည်မတီးမငိမ့်ဖြစ်နေတော့ဒီလမ်းကမလုံနိုင်ဘူးအဲ့ဒါကိုလည်းသူတို့စိတ်လောနေကြတယ်အဲ့တော့အမေရိကန်တို့ကကွတ်တို့ပါတို့ကအင်ဒိုပစိဖစ်ကိုတော်တော်ဟိုဘယ်လိုခေါ်မလဲဦးစားပေးလာတော့ဒီကွတ်ကအဲ့ဒါကိုအဲရှေ့ပို့ပြီးလောလာတာပေါ့ဗျာ
ဟုတ်ဆိုရင်ဒူပန်လာတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ဟုတ်ဟုတ်ဆရာမဒီတရုတ်ကဒီမိုကရေစီပေါ်ရှုမြင်ပုံနဲ့ဖွံ့ဖြိုးတိုးတက်ရေးပေါ်ရှုမြင်ပုံနဲ့ဟောနော်ကျွန်တော်တို့မြန်မာနိုင်ငံကြီးကဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးပေါ်ရှုမြင်ပုံနော်ဒီနှစ်ခုကိုဟာချက်လည်းရှိမယ်လို့ထင်ပါတယ် da jaw mo lo myama nai ngan yi ya ni tayauk paw chi paw ne tayauk ka myama paw chi paw de cha ba ha chi ni la le chi ni so lo blu mya kwa de le bya sa ma di democracy ne phun myo lut de yi ku chi de kha ma
o de lo chi le bya ai tayauk pi ya do tu o democracy ma chi bu lo twa le ma kha bu bya ba pyo lo le so lo tru nai ngan da law phun pyo tot tat la da ha democracy ma chi bae ne tot tat nai ma ma lo tu wa pyan mi da de a lo Hope, Camaro, tomorrow, the liberal democracy, Romashia, Mamma. No. Down met the Roma, social democracy looks Rashia. Social democracy, Kunoso, throw a day by point like that. Whole process, people's democracy look, on in you like, Name be like, no? I did do timing, Honene, Gozaleri, Muda Congrega, Gozaleria. Ditario sent through a constituency corabo, not through a through you each other like that. Ditario sent below any Lubricia, a Janiani, you below Ubri, swept Yancha. Eloham, you read all the Romania looked at all through democracy net tomorrow. Oh, now it had a liberal democracy net on Madura, mamma. No, and I long ago, Madu. Not what Lumiozu, ye. The two are pionija, they have a mafia, said Repitamati, you got jumps, so much of Bau, but pure letter or two, two are Lumiungas at Chomushi, Korea. And I go, two are a digger of Lumiozu lead the Zuha, Lumioji, the Zune Pound need a kama, to the Mure Nidare, a queen po, she a po, Pound Ezra, the Rotin, Lakana, Vidya. Uma, I mean, do be a Lumiozu policy, a Kamyanga. Midazu Rema, no a pay a mema dioga, hand dioga, one bale pile news world. Do a 2,000 meter of pile away ye. But you less rotrua, say ran over Rupira come a man the same four yard. No. Lumiosus or a man the same four yard, eh? Tecatorial quota system cheer. Better could was we, Lumiosu react to say I know you am.
ဟုတ်ကဲ့အဲ့တော့တကယ်လို့သူကကျမတို့ဘာမှပြည့်ဆက်ရဲလို့ဒီမိုကရေစီလို့ဟာလို့သူတိုက်ပြီးစိတ်မပူပါဘူးသူနိုင်ငံမှာအဲသူ့လူမျိုးတွေကိုသူတင့်တင့်စွာပေါ့နော်အဲဘယ်ဟာမှတော့ချွင်းချက်မရှိမဟုတ်ပါဘူးအဲတင့်တင့်နဲ့အဲဟိုနေနေကိုတော့အခွင့်အရေးတွေအဲလွတ်လပ်ခွင့်တွေကိုတော့တစုံတရာဖွင့်ထားတာတော့မှန်တယ်ဟုတ်ပြည်သူ့ဒီမိုကရေစီလို့ပြောတဲ့တရုတ်ရဲ့ဒီမိုကရေစီမှာဆိ
उमा आप तेगा तू तू हा पारी जो सत्ने लुरो प्योरे ना तमें एक तू पारी जो सत्ने मा तू ये फैजी ओछो मा पौमा बोरे तेयो कुम्यने पाती है ऊ सामू खा युरे पाती रे सू प्योरा เอออะไรกูคนน่ะท่องเสียพวกนี้บอกว่าสุดท้ายแกอุตส่าห์มูอยู่ว่าไหมเออเดี๋ยวว่าไอ้ตัวคนนี้เนี่ยปาร์ตี้เออุตส่าห์มูอยู่ไปตัวเดี๋ยวคนนี้เนี่ยปาร์ตี้ฮะเนาะโอ้เดี๋ยวเว้ยปีนี้ลูรู้เนี่ยท่องคำมูยากเลยสุดละเชี่ยวตัวง่ายจู้จ้าเลยจ้ะเนาะแต่ถ้ามาจากปีนี้ลูรู้ว่าจะคำมาโอ้เข้าใจไหมคุณแม่เส้นอะไรจีถ้ามาจากปีนี้ลูรู้ว่าจะคำมาเนาะมูสุดละคำมาละคุณแม่สั่งกูจะมาโรจี เออคุณยาสุดท้ายก็คุณยาเล่นมีอะไรเนาะแกพม่าพี่มาฮะเออท่องกูอยากเช่าเส้นเนี่ยคุณเนี่ยดีอ่ะดิเสียงอาเซชเดียซาลาบอกจะท้าวะเนาะไงเช่าเส้นเนี่ยคุณเนี่ยดีอ่ะซาเกเรดีเส้นเนี่ยเดี๋ยวมาจะมารู้พม่าพี่อ่ะแต่เราเตรียมซาตารีปมยาเหตุนั้นเนี่ยชุดชุดชงจะเอาเส้นกงอาจี
เดี๋ยวก็เขมียอันนี้เนี่ยเสียตรงเสียด้วยมาตามมาเลียจงหายเอาเสียเรนเนี่ยก็ลุ่มลุ่มตาตัวเย็นว่าเสียอะไรจะมารู้เรื่องยังไงสูเรกุดมองนะอ่าเราตัวเราเอชวันนี้จะปฏิบัติแบบพิบัติดูที่อาวัยมารอในงานเด็กอันนี้ทารีเนี่ยมาดิมกุลสีลูกชายมุบมาเตยเอาในมุชิมิชิตัวเราไม่ในงานปฏิบัติเนี่ยเสียงจะเต็มมหาพิบัติเจ้าหนึ่ง American တိုင်းရဲ့ရုပ်သံနဲ့ video ထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio season တွေကိုလိုင်းတူမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနိုင်စင်ကြည့်ရှုနိုင်ပါတယ်။လိုင်းတူမီတာနဲ့ဖမ်းယူနိုင်စင်ခြင်းနဲ့ဆိုရင်တော့ VOA Radio ညပိုင်း season ကို Radio နဲ့ဖမ်းယူနိုင်စင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်း Radio Season ကို9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီ Season ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တင်နဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။မင်္ဂလာပါ VOA American တန်ရဲ့အော်တိုဘာလာ6ရက်နေ့တနင်္ဂနွေနေ့မနေ့ပဲရုပ်သံအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။VOA website Facebook YouTube စာမျက်နှာတွေကပါထုတ်လွှင့်နေပါတယ်။ဆက်လက်ပြီးတော့အာရှနိုင်ငံရဲ့လေယာစီးပွားသတင်းများ၊ဥရရာသီနဲ့အနာဂတ်ကမ္ဘာသတင်းတွေကသုတစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပါအောင်မယ်။အခုတော့အာရှနိုင်ငံရဲ့အစီအစဉ်ကိုဥစွာတင်ဆက်ပါမယ်။ဂျပန်ဝန်ကြီးချုပ်အသစ်ရှီကာရုအီရှိဘာကသူ့ရဲ့မူဝါဒမင်ခွန်းထဲမှာလုံခြုံရေးကိုဦးစားပေးတဲ့အစီအစဉ်တစ်ခုကိုတင်ပြပေးခဲ့ပါတယ်။အီရန်အနေနဲ့အစ္စရေးကိုတိုက်ခိုက်ဖို့တွန်းဆုတ်နေမှာမဟုတ်ဘူးလို့Iran Islamic ခေါင်းဆောင်အယာတိုလာအလီခါမေနီကပြောဆိုပါတယ်။အငြင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ကပါရာဆယ်ကျွန်းနေအနီးဗီယက်နမ်ငါးဖမ်းသမားတွေကိုတရုတ်ကမ်းခြေစောက်တပ်ကတိုက်ခိုက်ခဲ့တယ်ဆိုတဲ့အပေါ်ဖိလစ်ပိုင်ကရှုံချလိုက်ပါတယ်။ကျွန်တော်ဇော်မိုးကျော်ကပဲစူးစီးတင်ပြပေးပါမယ
်။ဂျပန်နိုင်ငံရဲ့လုံခြုံရေးစီးပွားရေးသဘာဝဘေးအန္တရာယ်ကာကွယ်ရေးစာရာဒီအပါအဝင်အဓိကမန်နိုင်ကြီး၅ခုကိုမြင့်တင်ပြီးဂျပန်နိုင်ငံကိုကာကွယ်သွားမယ်လို့ဂျပန်ဝန်ကြီးချုပ်အသစ်ရှီကာရုအီရှိဘာကအောက်တိုဘာလ၄ရက်နေ့တောက်ကြနေ့လွှတ်တော်မှာမူဝါဒဆိုင်ရာမိန့်ခွန်းပြောကြားစဉ်ပြောဆိုခဲ့ပါတယ
်။我国には戦後最も厳しく複雑な安全保障環境
ကျွန်တော်တိုင်းပြည်အနေနဲ့ဒုတိယကမ္ဘာစစ်ပြီးနောက်ပိုင်းအဆိုးအဆုံးလုံခြုံရေးဆိုင်ရာတင်းမာမှုတွေရှုပ်ထွေးမှုတွေကိုရင်ဆိုင်နေရပါတယ်။တရုတ်နဲ့ရုရှားစစ်လေရင်တွေဟာဂျပန်လေပိုင်နဲ့ထဲကိုကျူးကျော်ဝင်ရောက်ခဲ့ပါတယ်။ဒါဟာအချုပ်ချာပိုင်မှုကိုဆွဆူဝါဝါချိုးဖောက်တာဖြစ်ပါတယ်။နောက်ကိုရီးယားကလည်းဒုံးလက်နက်တွေတိုးမြင့်လှုပ်ဆောင်နေပြီးတော့အမေရိကအထိရောက်အောင်ပစ်ခတ်နိုင်တဲ့တာဝေးပစ်ဒုံးပြန်တွေအစင်းမြင့်လှုပ်ဆောင်နေတာဟာလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်ရာကြတယ်လို့ဒေသရင်းငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိန်ချောက်နေပါတယ
်။အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်ပြုမှုကိုဆက်လက်ခိုင်မြဲအောင်လှုပ်ဆောင်သွားပြီးမြောက်ကိုရီးယားတရုတ်နဲ့ရုရှားတို့ရဲ့ချင်းချောင်းမှုတွေကိုကာကွယ်သွားမယ်လို့လည်းထည့်သွင်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂလူညုံရေးကောင်စီရဲ့အဖွဲ့ဝင်ရုရှားဟာယူကရိန်းကိုကျူးကျော်တိုက်ခိုက်နေပါတယ်။ဒီလိုအခြေအနေမှာဒီကနေ့ယူကရိန်းအခြေအနေဟာနောက်တစ်နေ့အာရှဖြစ်သွားမလားလို့စိုးရိမ်နေကြပါတယ်လို့လည်းဂျပန်ဝန်ကြီးချုပ်အသစ်အီရှိဘာကပြောဆိုခဲ့ပါတယ်။ရုရှားကိုပိတ်ဆို့အရေးယူတာတွေဆက်လုပ်ပြီးယူကရိန်းကိုထောက်ပံ့သွားမယ်လို့လည်းသူကပြောပါတယ်။ဝန်ကြီးချုပ်ဟောင်းဖူမီယိုကီရှိဒါနှုတ်ထွက်သွားတဲ့အတွေ့ဂျပန်လစ်ဘရယ်ဒီမိုကရက်တစ်ပါတီခေါင်းဆောင်ကာဝေးရေးဝန်ကြီးဟောင်းရှီကာရုအီရှိဘာဟာအော်တိုဘာလ၁ရက်နေ့မှာဝန်ကြီးချုပ်ဖြစ်လာခဲ့ပါတယ်။လာမယ့်အော်တိုဘာလ၉ရက်နေ့မှာဂျပန်လွှတ်တော်ကိုဖျက်သိမ်းပြီးဂျာပြရွေးကောက်ပွဲကိုအော်တိုဘာလ၂၈ရက်နေ့မှာလုပ်ဖို့ဝန်ကြီးချုပ်အသစ်ကစီစဉ်ထားပါတယ်။အခုလိုအချိန်မှာပဲအီရန်အစ္စလာမစ်ခေါင်းဆောင်အယာတိုလာအလီခါမီနီကအစ္စရေးကိုမစ်ဆိုင်းဒုံးနေနဲ့ပစ်ခတ်ခဲ့တာဟာတရားဝင်ကြောင်းနဲ့အစ္စရေးကိုတိုက်ခိုက်သွားဖို့တုံဆိုင်နေမှာမဟုတ်သလိုအရင်စလိုလဲလှုပ်ဆောင်သွားမှာမဟုတ်ဘူးလို့အော်တိုဘာလ၄ရက်နေ့တောက်ကြနေမှာပြောဆိုလိုက်ပါတယ
်။ဟွန်ဒူရှမန်မီလတ်ဖလစ်တီနက်စ်ဟမွန်ဒူရှမန်မီလတ်လိုဘနန်နက်စ်ဟ
အီရန်ရဲ့ရန်သူဟာပါလက်စတိုင်းရဲ့ရန်သူဖြစ်နေပါတယ်။ဒီရန်သူဟာလေဗနွန်ရဲ့ရန်သူလည်းဖြစ်ပါတယ်။အီရတ်၊ဆီးရီးယား၊အီဂျစ်နဲ့ယီမင်ရဲ့ရန်သူဟာလည်းဒီရန်သူပဲဖြစ်နေပါတယ်။ရန်သူဟာတဦးတည်းဖြစ်ပါတယ်
။အစ္စရေးကိုမွတ်စလင်နိုင်ငံရဲ့ဘုံရန်သူအဖြစ်ပြစ်မှတ်ထားတိုက်ခိုက်ဖို့မိနစ်40ကြာကြာပြောကြားခဲ့တဲ့သူ့ရဲ့တောက်ကြာနေဝိပုစုတောင်းမင်ကုန်းထဲမှာထည့်သွင်းပြောဆိုခဲ့ပါတယ်။အစ္စရေးနဲ့စီးရီးတင်းမာနေချိန်မှာအခုလိုအီရန်ခေါင်းဆောင်ကထွက်ပြီးမင်ကုန်းပြောတာဖြစ်ပါတယ်။ဒါဟာလေးနှစ်အတွင်းပထမအဆုံးအချိန်လူရှိထွက်လာတာလည်းဖြစ်ပါတယ်။တောက်ကြနေကအီရန်အစိုးရအဖွဲ့တစ်ခုလုံးအပြင်လူထောင်ပေါင်းများစွာတက်ရောက်ခဲ့ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကမစ်ဆိုင်းတုံးနေတဲ့အစ္စရေးကိုပစ်ခတ်ခဲ့တာဟာတရားဝင်မှုရှိပြီးလိုအပ်ပါကနောက်ထပ်ပြစ်အောင်မယ်လို့အယာတိုလာခါမီနီကပြောဆိုခဲ့ပါတယ်။အစ္စရေးရဲ့တိုက်ခိုက်မှုအတွင်းဟစ်ဘိုလာခေါင်းဆောင်တည်ဆုံခဲ့တဲ့အတွက်လက်စားထည်တဲ့အနေနဲ့အီရန်ကမစ်ဆိုင်းတုံးအလုံး200လောက်နဲ့ပြီးခဲ့တဲ့အင်္ဂါနေ့ကအစ္စရေးကိုပစ်ခတ်ခဲ့ပါတယ်
။ Iran asta erev ta'ud gdola vitashalem alkakh.
Iran ha အမှားကြီးတစ်ခုကိုကျူးလွန်လိုက်တာပါ။ဒီအတွက်လည်းပြန်လည်ပေးဆပ်ရပါမယ်လို့ Israel ဝန်ကြီးချုပ်နာတာညာအိုကကြေညာထားပြီး Iran ကိုလက်စားချေပြန်လည်တိုက်ခိုက်ဖို့ဆုံးဖြတ်ထားပါတယ်။ဒီလိုအခြေအနေတွေကြောင့် Iran နဲ့ Israel အကြားထိတ်တိုက်စီရေးရင်ဆိုင်မှုတွေဖြစ်ပြီးအရှိအလယ်ပိုင်းအတွင်းစစ်မီးပြလာမှာကိုစိုးရိမ်နေကြပါတယ်။အစ္စရေးကတော့အီရန်ထောက်ပံ့ပေးထားတဲ့ဟစ်ဘိုလာအဖွဲ့ကိုလေဗနွန်နိုင်ငံအတွင်းဝင်ရောက်တိုက်ခိုက်နေပြီးအစ္စရေးထိုးစစ်ကြောင့်နှစ်ပတ်အတွင်းလူ1000ကျော်လောက်သေဆုံးခဲ့ပြီလို့လေဗနွန်တာဝန်ရှိသူတွေကပြောဆိုထားပါတယ်။ခုလိုအချိန်မှာပဲတောင်တရုတ်ပင်လယ်ပြင်အတွင်းပိုင်းနဲ့ငင်းပွားနေတဲ့ပါရာဆယ်ကျွန်းနယ်အနီးငါးဖမ်းနေတဲ့ဗီယက်နမ်ရေလုံသားတွေကိုတရုတ်ကမ်းခြေဆောင်တပ်ကအချမ်းပဲတိုက်ခိုက်ခဲ့တဲ့ဆိုတဲ့ကိစ္စအတွေ့ဖိလစ်ပိုင်ကတောက်ကြနေမှာရှုံချလိုက်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ29ရက်နေ့ကဗီယက်နမ်ငါးဖမ်းသမား10ယောက်ကိုတရုတ်ကမ်းခြေဆောင်တပ်တွေကတန်တုပ်တွေနဲ့ရိုင်းနှက်ခဲ့ပြီးဒေါ်လာထောင်ပေါင်းချီတန်တဲ့ငါးနဲ့ပစ္စည်းကိရိယာတွေကိုလူယူသွားခဲ့တယ်လို့ဗီယက်နမ်ဘက်ကဆွဆွဲပါတယ်။တရုတ်ကတော့ဗီယက်နမ်ဆွဆွဲတယ်လို့မျိုးဖြစ်ခဲ့တယ်လို့လက်မခံပေမဲ့ဒီအဖြစ်အပျက်ဖြစ်ခဲ့တယ်ဆိုတာကိုတော့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကအတည်ပြုခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုတရုတ်ကတူပိုင်လို့ကြွေးကြော်ပြီးကမ်းခြေဆောင်သင်္ဘောတွေနေရာအနှံ့လွှတ်ထားတယ်လို့ကျွန်းတွေလည်းတည်ဆောက်ပြီးစစ်စခန်းတွေတည်ဆောက်နေတဲ့အတွေ့ဒေသတွင်းနိုင်ငံတွေနဲ့ပိုင်းနဲ့အကျဉ်းပွားမှုဖြစ်နေပါတယ်။ဖိလစ်ပိုင်နယ်လဲရေပိုင်နဲ့အငင်းပွားမှုတွေမှာတရုတ်နဲ့ထိတ်တိုက်တိုးပြီးပဋိပက္ခတွေပုံမပြင်းထန်လာမှာကိုစိုးရိမ်နေရကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ
်အာရှနိုင်ငံရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါဆက်လက်ပြီးတော့လရစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါမယ်ကြက်သားနဲ့ဝက်သားဈေးနှုန်းတွေစံချိန်တင်မြင့်တက်လာလို့စားသုံးသူတွေအခက်တွေ့နေပါတယ်ဒီလိုအကြောင်းအရာတွေအပြင်တပတ်တွင်းသီနှံထွက်ကုန်စည်နှုန်းတွေကိုလည်းတင်ပြထားပါရယ် The Farmer Time Media ကတင်ဆက်ထားတာပ
ါမင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရယ်လေယာဆက်ပြူရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမေစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ကြက်သားနဲ့ဝက်သားစည်းနှုံးတွေစံချိန်တွေမြင့်တက်လာတဲ့ဆိုတဲ့သတင်းနဲ့စကြပါတယ်ရေကြီးနှမြုပ်မှုကြောင့်ဟင်းသီးဟင်းရွက်တစ်တီးဝက်လံမိဖို့ကြောင့်သုံးစားတော့ကုန်တွေအပါအဝင်ဈေးကွက်ထဲမှာစားသုံးမှုများတဲ့ကြက်သားနဲ့ဝက်သားစည်းနှုံးတွေပါအစမတန်မြင့်တက်လာမှုတန်းကိုပြည်သူတွေရင်ဆိုင်နေရတာဖြစ်ပါတယ်။ပြီးခဲ့တဲ့ January လအတွင်းကဈေးကွက်ထဲမှာ CB ကြက်သားတစ်ပိတ်သားကို13,000ကျပ်၊ဗမာကြက်ကတစ်ပိတ်သားကို2,000ကျပ်ဈေးနဲ့ဝက်သားကတစ်ပိတ်သားကို22,000ကျပ်လောက်သာပေါက်ဈေးရှိခဲ့တာဖြစ်ပါတယ်။လက်ရှိမှာတော့အော်တိုဘာလ2ရက်နေ့ပေါက်ဈေးတွေအရ CB ကြက်သားတစ်ပိတ်သားကို2,000ကျပ်၊ဗမာကြက်ကတစ်ပိတ်သားကို3,000ကျပ်ဈေးနဲ့ဝတ္တားကတပိတ်သားကို32,000ကျပ်ဈေးလောက်ထိအစမတန်မြင့်တက်လာတယ်လို့ပြည်မြို့နယ်ကကြက်သားတိုင်ပိုင်ရှင်တို့ကပြောပါတယ်။အာဏာသိမ်းမှုနောက်ဆက်တွဲဖြစ်ပေါ်လာတဲ့တိုက်ပွဲတွေအပါအဝင်ရာသီဥတုဖောက်ပြန်မှုနဲ့ပိုးမွှားရောဂါတွေကြောင့်မြန်မာနိုင်ငံဒေသအများစုမှာကြက်ဝက်မွေးမြူရေးလုပ်ငန်းတွေဆက်လက်ရပ်တည်နိုင်မှုနည်းပါးလာပြီးအသားငါးထုတ်လုပ်မှုကျဆင်းလာတဲ့အတွက်ဈေးနှုန်းမြင့်တက်လာတာဖြစ်တယ်လို့ဈေးကွက်ကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်။
ဝါဝစီလေးဆလောက်မြက်တလာပြီမယ်ဆက်ရွေအဝေးရထားလို့တောင်သူတွေအခက်တွင်နေပါလေပြီးခဲ့တဲ့နေ့ကဝါဝဆိုတပိတာကိုရှယ်ယာကနေ950ကျပ်ဝန်းကျင်တာဈေးရရှိခဲ့ပြီးအခုနေမှာတော့နေရာဒေတာလိုက်ဝါဝတပိတာကို2000ကနေ3500ကျပ်လောက်ထိဈေးရရှိနေတာပဲဖြစ်ပါလေဤအဝတီတိုင်းပဲခူးတိုင်းမန္တလေးတိုင်းတနင်္သာရီတိုင်းနဲ့ကရင်ပြည်နယ်မူပြည်နယ်ရခိုင်ပြည်နယ်တို့မှာတော့ပြီးခဲ့တဲ့စက်တင်ဘာလကစလို့ဝေါ့တူဖုံမှုတွေပြုလုပ်နေကြပြီးလိုင်းလိုင်းထွက်ရှိနေချိန်မှာတော့စစ်ရွေကအဝေးရလိုက်တဲ့အတွက်ထွက်ရှိလာတဲ့ဝေါ့တွေကိုတုံလောင်ထားရှိဖို့နေရာမလုံလောက်မှုတွေလည်းဖြစ်ပေါ်နေတယ်လို့တောင်သူတွေကပြောပါတယ်လက်သလိုတောင်သူတွေနဲ့လောင်သမားတွေလက်ထဲမှာတော့ဝါဝပိတာချိန်900ကနေပိတာချိန်တောင်ကနန်လောက်ထိရှိနေပြီးစေရွေဘဲကအဝေးရလိုက်တာဟာဝါဝဈေးကိုဆွဲချလိုတာကြောင့်ဖြစ်တယ်လို့ကီးပြင်းတွေကဝါဝရောင်းဝယ်ရေလောက်ကင်သူတူကတုံတက်ထားပါတယ်ပြင်းတွေကထွက်ရှိတယ်ဝါဝဆိုကိုတော့စေရွေကအချောက်လန်းအမုတ်ကျိပြီးတရုတ်နိုင်ငံကိုအဓိကတင်ပို့ရောင်းချနေကြတာပဲဖြစ်ပါတယ်ပြီးခဲ့တဲ့နေ့ကဈေးချဆင်ခဲ့တဲ့အတွက်လောင်သမားတွေတင်းရချီပြီးအရှုံးပေါ်ခဲ့တယ်လို့လည်းကုန်သည်တွေကပြောဆိုထားပါတယ
်နိုင်ငံစီးပွားမြင့်နေရဲ့ရန်ကုန်ရဲ့အစီအစဉ်ကနေရောင်းချပေးတဲ့ဓာတ်မြေဩဇာတွေကအရေးအသွေးမမီလို့အခက်ကြုံနေရတယ်လို့တောင်သူတွေကပြောဆိုလာပါတယ်စစ်ကောင်စီရဲ့နိုင်ငံစီးပွားမြင့်နေရဲ့ရန်ကုန်ရဲ့အစီအစဉ်နဲ့တောင်သူတွေကိုရောင်းချပေးနေတဲ့တွင်ရသူဓာတ်မြေဩဇာတွေကအရေးအသွေးနှိမ့်ချနေလို့ထိုက်တင်တဲ့လောက်အကျိုးဖြစ်ထုံးမှုမရှိပဲကုန်ကြစရိတ်မြင့်တက်မှုတွေနဲ့တောင်သူတွေရင်ဆိုင်နေရတာဖြစ်ပါတယ်။စိုက်ပျိုးရေးလုပ်ငန်းတွေမှာအသုံးပြုဖို့လိုအပ်တဲ့တွင်အားစုတွေကိုအရေးအသွေးပြည့်မီစွာနဲ့ဈေးနှုန်းတက်တာစွာဝယ်ယူနိုင်ရေးအတွက်ဆိုပြီးစိုက်ပျိုးရေးဦးစီးဌာနကဝဇဘာစီမံကိန်းနဲ့ပဲနှန်းစိုက်တောင်သူတွေအတွက်တွင်အားစုတွေကိုရည်ညွှန်းစေတတ်မှတ်ပြီးရောင်းချပေးနေတာဖြစ်ပါတယ်။
ကျွန်တော်တို့ဒင်္ဂစီဘွားဆိုပြီးတော့တောင်သူထောက်ပံ့တဲ့အပိုင်းရှိတာပေါ့နော်။အဲ့ဒီတော့လည်းဘာမှမရှိတဲ့အခါကျတော့နိုင်ငံတော်ပိုင်းကတော့တောင်သူတွေကိုအယူသင်းပြီးတဲ့ကျန်းမာရေးဥစားနေတဲ့နိုင်ငံတော်ကလည်းစီနိုးနဲ့ပေးရမယ်လို့ဟိုတောင်သူချောက်ပြီးပြောထားတာပါနော်။တိုးတော်ဒီမှာဖြစ်ခဲ့တဲ့အထွေထွေတွေတခုပြောပြရရင်တောင်သူဒီနိုင်ငံစီပေါ်ကတောင်းလို့မရှိဘူးပြည်နယ်ချင်းကတော့ဒီကျန်းမာရေးဥစားကွန်ပေါ်နေပတ်သက်လို့အာ over trader ဟိုကျန်းမာရေး trader အာ over trader ဆောက်တယ်ဖြစ်ချင်းရဲ့ trader ဆိုပြောအဲ့ချောက်ပြီးမြို့ထားတယ်သူတို့ဒီကနေ့ညတော့သူချောက်ပြီးမြကာလာရောက်ခဲ့ခါကြတော့အဲ့ဒီလိုစီးရတာတက်သွားတယ်တက်သွားတဲ့ခါကျတော့အဲ့ဒီဓာတ်မျိုးပြောထားတဲ့ဓာတ်မျိုးလာမချောက်ပဲတဲ့အခြားဈေးနှုန်းတက်တာနဲ့တိတ်တော့မတူသေးတဲ့ဓာတ်မျိုးချောက်တဲ့ခါကျတော့တောင်းလို့ရမရရတက်သွားတာပေါ့နော်အဲ့ဒီလိုခါမှကြတော့တကယ်တမ်းသုံးဆွဲလိုက်တဲ့ခါကျတော့ဟိုဖြစ်ထွန်းမှုမတူတော့ဖြစ်အောင်လုပ်အားနေလာတယ်အဲ့တော့ပြရတယ်အဲ့တော့သူဒီအနေနဲ့ပြောရရင်တော့ကျူစီကတက်တဲ့တော့နေတာလေလို့ထ
င်ပါတယ်။နိုင်ငံစီးပွားမြင့်တဲ့ရန်ကုန်ငွေအစီအစဉ်ကိုတမဝါယာမနဲ့ကျေးလက်ဖွံ့ဖြိုးရေးဦးစီးဌာနကခွင့်ပြုရန်ကုန်ငွေကျပ်241.43တန်းကိုအသုံးပြုပြီးအကောင့်ထဲပို့ဆောင်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂတ်လကုန်ထိတိုင်းဒေသကြီးနဲ့ပြည်နယ်6ခုကမြို့နယ်89ခုမှာမြေဩဇာအိပ်ရေပေါင်း3000ကျော်နဲ့ပိုးသက်ဆေးအမျိုးအစားပေါင်း1500ကျော်လောက်ကိုဖြန့်ဖြူးရောင်းချပေးခဲ့တယ်လို့လည်းပြောဆိုထားပါတယ်။ဒါပေမဲ့အဲ့ဒီအစီအစဉ်ကနေရောင်းချပေးတဲ့တွင်အားစုဈေးနှုန်းတွေကတည်ငြိမ်မှုမရှိပဲရန်ကုန်အထိုင်ရည်ညွှန်းဈေးနှုန်းကိုပဲနှစ်လအတွင်းအမျိုးအစားလိုက်တအိတ်ကို9000ကနေ6000ကျပ်လောက်အထိကွာဟမှုတွေရှိနေတယ်လို့တောင်သူတွေကပြောပါတယ်
။လဲလို့အာမူလို့လို့နာမည်ကြီးဟိုဟာလေးတော့မဟုတ်တော့ဘူး။တချို့နာမည်တွေဆိုရင်ငါတို့ကြားတော့မကြားဘူးကွာ။အဲဒါပေမဲ့မတတ်နိုင်ဘူးလေကိုကတော့ယူရတာပဲလေ။နာမည်မရှိတာတော့အမှန်ပဲကလေးလိုအာမိုးတို့နင်းလို့လို့နာမည်မရှိဘူးအရေးသေးလည်းမကောင်းဘူးအဲ့ဒါတော့အမှန်ပဲဒီပြောရရင်တော့ဟိုကန်ဆူးမသွားရမူးလိုက်လို့ရွာဆိုတဲ့စကားပုံဖြစ်နေပြီအဲသဘာဝဘေးကံလည်းထိထားတယ်အရေးတွေလည်းကြီးထားတယ်အဲ့တော့ငါတို့ရဲ့ဒီမြေကြီးဩဇာတွေကပြည့်စည်သွားတယ်ဒီကဲကနေတကအဲတမချပြီးတဲ့ဗာမန်းညာမန်းမသိတဲ့တကားမှမကြဘူးတဲ့အမျိုးသားတွေကိုငါတို့လည်းမဖြစ်မနေသူတို့လည်းယူရတယ်အဲယူပြီးတော့စံတန်းတို့စိုက်ပြိုးရတာပေါ့
အခုနှစ်မှာစိုက်ပြိုးရေးတွင်ရစုဈေးတွေကအစမတန်မြင့်တက်နေပေမဲ့တိနာပေါ်ချိန်မှာဈေးကောင်းမရရှိတဲ့အတွက်စိုက်ပြိုးတောင်သူတွေအနေနဲ့ရေရှည်မှာအခုထက်စားဝတ်နေရေးပုံမိုကျက်တဲလာနိုင်တယ်လို့မြမလေယာကနကျွမ်းကျင်သူတွေကသုံးသပ်ထားကြပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
အခုဆက်လက်ပြီးဟူရူယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါမယ်။စက်တင်ဘာလအတွင်းကစိုက်ကလုန်းမုန်တိုင်းနေနဲ့မုတ်တုံမိုးတွေကြောင့်ရေကြီးရေရှမ်းမှုနဲ့တော်မီလိုသဘာဝဘေးအန္တရာယ်တွေကမ္ဘာအနှံ့မှာခက်ဆိတ်ဆိတ်တွေ့ခဲ့ရပြီးထိခိုက်ပျက်စီးမှုတွေလည်းစံချိန်တင်အောင်ဆိုးဝါးလာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကနေပြီးတော့တောင်အမေရိကအာဖရိကနဲ့အာရှတိုက်မှာသဘာဝဘေးအန္တရာယ်တွေကြောင့်စက်တင်ဘာလအတွင်းသေဆုံးသူရာနဲ့ချီရှိခဲ့ပါတယ်။မိုးလေဝသကမ္ဘာမိုးလေဝသအဖွဲ့ကြီးဖြစ်တဲ့ WMO ကတော့အခုလိုသဘာဝဘေးကျွတင်ခံမနိုင်ဖို့ခေတ်မီနည်းပညာတွေပေါ်လာနေပြီဆိုပေမဲ့လည်းဖန်လုံအိမ်တန်းငွေထုတ်လုပ်မှုရှော့ချမှဖြစ်မယ်လို့လည်းအရေးတကြီးသတိပေးနေပါတယ်။ဥရုယာစီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနားလောင်ကတင်ပြထားပါတယ်။
တိုင်အနောက်မြောက်ပိုင်းနိုင်ငံတွေမှာမိုးသည်ထံပြီးတော့ရေကြီးမှုကြောင့်လူပေါင်းသက်တမ်းလောက်နေရပြောင်းရွှေ့နေရခြင်းအမေရိကန်ပြည်ထောင်စုမှာလည်းဟာရီကိန်းမုန်တိုင်းဟယ်လန်ကြောင့်လူနေရာဝန်းကျင်သေဆုံးပြီးရာနဲ့ချီပျောက်ဆုံးခဲ့သလိုတာဟာအနည်း90အသွင်းလူသေဆုံးမှုအများဆုံးဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။တောင်အမေရိကတိုင်နိုင်ငံတွေထက်မှာတော့တော်မီလောင်ကျောက်မှုကစံချိန်တင်မြင့်တက်နေတာပါ။အထူးသဖြင့်ဘရာဇီးလ်၊ကိုလံဘီယားနဲ့အီကွေဒေါနိုင်ငံတွေမှာနှီးလောင်ကြောင်းမှုအဆိုးဆုံးဖြစ်ပြီးတော့တစ်တောအေကထောင်နဲ့ချီမီပဲတင်ခဲ့ရပါတယ်။ဆိုက်ပြောရဲ့အတွက်မြေယာချက်ထွေမှုတော်မီရှိုရာအပါအဝင်မိုးကောင်ရေရှားမှုတာရှိပြီးတော့၆တွေ့လုံးနဲ့အတွဲတော်မီကြီးတွေပိုဆိုးလာတာလို့တာဝန်ရှိသူတွေကပြောပါတယ်။အာရှတိုက်နိုင်ငံတွေဖြစ်တဲ့ထိုင်း၊မြန်မာ၊ဖိလစ်ပိုင်း၊လာအိုစ်နဲ့ဗီယက်နမ်နိုင်ငံတို့မှာတော့တိုင်ဖုန်းမုန်တိုင်းရာဂီကြောင့်ရောမုတ်တုံမိုးတဲထံမှုတွေကြောင့်မှာအကြီးအကျယ်ရေကြီးမြေပြိုခဲ့တာကြောင့်လူအသက်အိုးအိမ်စီးစိမ်တွေနဲ့လမ်းမဆက်သွယ်ရေးတွေမကပဲစိုက်ပျိုးမြေတွေပါထိခိုက်ပျက်စီးနေပါတယ်။ဗီယက်နမ်မှာတော့ရေကြီးမှုကြောင့်လူပေါင်း350ဝန်းကျင်သေဆုံးပြီးအခြေခံအဆောက်အုံနဲ့စိုက်ပျိုးမြေတွေပျက်စီးပါတယ်။ဗီယက်နမ်သမ္မတဒူလမ်ကဥဒုယာတီပြောင်းလဲမှုဟာနိုင်ငံတော်လုံခြုံရေးအတွက်ချိန်ချောင်းမှုဖြစ်လာနေပြီလို့စက်တင်ဘာနောက်ပိုင်းမှာကျင်းပတဲ့ကုလသမဂ္ဂထွတ်ထွေးညီလာခံမှာပြောကြားသွားပါတယ်
။ Ending future thống ngày càng gay gắt biến đổi khí hậu hiện tượng khí hậu cực đoan
နိုင်ငံတော်လုံခြုံရေးအတွက်စင်ကုန်ချက်တွေဖြစ်တဲ့ဥဒုယာတိကြောင့်လည်းပြင်းထန်တဲ့ရာသီဥတုနဲ့သဘာဝဘေးအန္တရာယ်တွေဥစက်ယောဂါတွေနဲ့သဘာဝအရင်းမြစ်တွေရှားပါမှုတကြီးရွယ်အိုလူကြီးတိုးပွားလာမှုစတဲ့အချက်တွေဟာနိုင်ငံတော်ဖွံ့ဖြိုးတိုးတက်ရေးဂျိုးပန်းချက်တွေကိုပိုပြီးနှောင့်နှေးလာစေပါတယ်။စည်ရင်းတော်ပါတဲ့နိုင်ငံတွေနဲ့ချမ်းသာတဲ့နိုင်ငံတွေကြားဖွံ့ဖြိုးတိုးတက်မှုကွာဟချက်တွေလည်းပိုပြီးတော့ကြီးမားလာစေပါတယ်။ဗီယက်နမ်နဲ့ဒေသတွင်းအခြားနိုင်ငံတွေကိုဖျက်ဆီးသွားတဲ့စူပါတိုင်ဖုန်းမုန်တိုင်းရာသီဟာကွန်မြူတိုတက်ရေးရေမှန်းချက်တွေအတွက်စိန်ခေါ်ချက်ဖြစ်တယ်ဆိုတာတက်ပြတ်သားသားဒီပေးလိုက်တာဖြစ်ပါလေ
။စစ်ဘေးသင့်မြန်မာနိုင်ငံမှာတော့ပရာဂီမုန်တိုင်းနောက်ဆက်တွဲပြည်ကြီးရေရှာမှုတွေကြောင့်မြို့နယ်ပေါင်း300ကျော်မှာလူပေါင်း1,300,000ဝန်းကျင်ရေဘေးသင့်ခဲ့ရပြီးသေဆုံးသူ360ဝန်းကျင်နဲ့ပျောက်ဆုံးနေသူကအနည်းဆုံး100ကျော်ရှိတယ်လို့ UNOCHA ကပြောပါတယ်။မုတ်တုံမိုးကြောင့်အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နဲ့နီပေါ်နိုင်ငံတို့မှာလည်းမိုးတဲထံပြီးတော့ရေကြီးနေပါတယ်။နီပေါ်နိုင်ငံမှာလည်းမကြုံစဘူးမုတ်တုံမိုးတဲထံစွာရွာသွန်းပြီးတော့ရေကြီးမြေပြိုနေတာကြောင့်သေဆုံးရသူကနေရာကျော်နေပြီလို့ကူညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။ဖိလစ်ပိုင်၊တိုင်ဝမ်နဲ့တရုတ်နိုင်ငံဖက်မှာလည်းအလားတူသဘာဝဘေးရုံနဲ့ရင်ဆိုင်နေရတာပါ။ကမ္ဘာအရေးရမှာအခုလိုသဘာဝဘေးဒဏ်တွေပိုးပြီးတော့ဆိုးဝါးလာနေချိန်မှာပဲကမ္ဘာလေတုတွေဖလွန်အိမ်တန်းငွေတိတ်တဲမှုကစံချိန်တင်အောင်မြင့်တက်နေတဲ့အတွက်အနေရောင်အဆင့်ကိုရောက်နေပြီလို့ကမ္ဘာမိုးလေဝသအဖွဲ့ WMO ကနောက်ဆုံးထုတ်ပြန်တဲ့အစည်းအဝေးမှာဖော်ပြပါတယ်။တစ်ချိန်တည်းမှာပဲကမ္ဘာမြေကြီးရဲ့ဥတုရာသီပြောင်းလဲမှုကိုနီးပညာသင်တဲ့လေ့လာနိုင်တဲ့အလားအလာကောင်းတွေတွေ့ရပြီလို့လည်း WMO ကပြောပါတယ်။WMO အတွင်းမှုချုပ်ပေါမောက်ခဆယ်လက်စတာဆာလိုကစက်တင်ဘာလလပိုင်းမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် Once again we are sounding the red alert for the planet. But there is hope. We have to have hope for the sake of future generations.
The report highlights how advances in natural and social science, technology, and enhance understanding of the human race.
ညာရီတို့နေပညာတွေကကမ္ဘာကောင်းစွာအတွက်အသုံးချတာမျိုးဖြစ်အောင်တစ်ကမ္ဘာလုံးစီမံထိန်းချုပ်ဖို့တော့လိုလိမ့်မယ်လို့လည်းသတိပေးပါရယ်။ညာရီတို့နေပညာတွေနဲ့ရေကြီးရေရှမ်းမှုပုံစံကိုကြိုတင်ပုံဖော်ခန့်မှန်းပြီးတော့လူမှုအတိုင်းအဝန်ဖက်ကကြိုတင်ပြင်ဆင်မှုတွေလုပ်နိုင်အောင်အထောက်အကူပြုပါလိမ့်မယ်လို့လည်း WMO ကပြောပါရယ်။ကမ္ဘာမိုးလေဝသအဖွဲ့ကသိပ္ပံပညာရှင် Lawrence Stewart ကအခုလိုပြောပါရယ်။
Completely revolutionizing how we forecast the weather, which is really, really exciting. It offers a lot of potential possibilities to make weather modeling cheaper, faster, and ultimately more accessible to developing countries who might not have the resources,
the capacity, the ဆက်ပစ္စည်းကရိယာတွေရဲ့အစည်းလုံးလဲအများကြီးတက်တာလာပါပြီ။မိုးလေဝသကြိုတင်ခန့်မှန်းနိုင်ရင်ခေတ်မီနည်းပညာတွေငွေကြေးနဲ့အရေးမြင့်မရှိကြတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေလဲခုနည်းပညာတွေကိုအလွယ်တကူရနိုင်ကြတော့မှာပါ ။နောက်ဆုံးပေါ်ခေတ်မီနည်းပညာတွေတိုးတက်လာတဲ့ဆိုပေမဲ့လို့ဥဒုရာသီပြောင်းလဲမှုရဲ့တည်ရမှုကိုလျော့ပါတက်တာအောင်နည်းပညာသမျိုးတွေနဲ့လောက်ကင်လို့တော့မရဘူးလို့လဲကမ္ဘာမိုးလေဝသအဖွဲ့သိပ္ပံပညာရှင်တွေကသတိပေးခဲ့ကြပါတယ်။ကမ္ဘာပုံနှိမ်မှုမြင့်တက်လာတဲ့အကျိုးဆက်ကြောင့်တိုင်ဖုန်းမုန်တိုင်းကြီးတွေလည်းပိုမိုအားကောင်းလာပြီးနောက်ဆက်တွဲမှုတဲထမှုနဲ့ရေကြီးမြေပြင်မှုတွေလည်းပိုပြီးတော့ဆိုးဝါးလာတာပါဒီလိုအခြေအနေတွေရှစ်ဆက်ပိုဆိုးလာနိုင်တယ်လို့ဥဒုရာသီရေရာသိပ္ပံပညာရှင်တွေကစဉ်ဆက်မပြတ်သတိပေးနေပြီးဖာလုံအိမ်တန်းငွေထုတ်လို့မှုလျှော့ကြကြဖို့အရေးတကြီးတိုက်တွန်းလို့ဆိုနေတာလည်းဖြစ်ပါတယ်ကျမမင်္ဂလာပါ
နားလောင်ပတ်စဉ်တင်ဆက်တဲ့ဥလူရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတော့ VOA ရဲ့တနင်္ဂနွေနေ့မနက်ပဲရုပ်သံအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ဆက်လက်ပြီးတော့သတင်းနေတဲ့ကတူတာအစီအစဉ်ကိုတင်ဆက်ပါမယ်အမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာအင်အားကြီးနိုင်ငံအများစုနဲ့ဖွဲ့စည်းထားတဲ့နေတိုးလို့အများသိကြတဲ့မြောက်အတ္တလန္တိတ်စီးရေးမဟာမိတ်အဖွဲ့ကြီးအကြောင်းတိမတ်ဆရာတချို့ကိုဒီတစ်ပတ်သတင်းတွေကတူတာအစီအစဉ်မှာမညူညူလွင်ကတင်ပြထားပါတယ်
နိုင်ငံရေးစီရေးပေါ်အခြေခံပြီးအဖွဲ့ဝင်နိုင်ငံအားလုံးလုံခြုံမှုနဲ့လွတ်လပ်မှုတွေအာမခံနိုင်ဖို့အတွက်ဆိုတဲ့အဓိကရည်ရွယ်ချက်နဲ့နေတိုးလိုအများသိကြတဲ့ The North Atlantic Treaty Organization မြောက်အတ္တလန္တိတ်စီရေးမဟာမိတ်အဖွဲ့ကြီးကိုထူထောင်ခဲ့ကြတာအခုဆိုရင်85နှစ်ကျော်ရှိပြီဖြစ်ပါတယ်နေတိုးအဖွဲ့ကြီးဟာဥရောပနဲ့မြောက်အမေရိကကနိုင်ငံတွေနဲ့ဖွဲ့စည်းထားတဲ့လုံခြုံရေးဆိုင်ရာကမ္ဘာအကြီးဆုံးအဖွဲ့ကြီးလည်းဖြစ်ပါတယ်။1949ခုနှစ်ကအနောက်မဟာမိတ်နိုင်ငံတွေဟာဝါရှင်တန်စာချုပ်ကိုလက်မှတ်ရေးထိုးဖွဲ့စည်းခဲ့ကြတာပါ။အခြေခံထားတဲ့မူဝါဒကတော့စုပေါင်းကာကွယ်ဖို့အတွက်ဖြစ်ပါတယ်။လုံးလုံးစင်နီတိုးအဖွဲ့ဝင်နိုင်ငံပေါင်းကအမေရိကန်ပြည်အောင်စု၊ဗြိတိန်နဲ့ဥရောပသမဂ္ဂနိုင်ငံတွေအပါအဝင်စုစုပေါင်း32နိုင်ငံရှိပါတယ်။နီတိုးအဖွဲ့စတင်ဖွဲ့စည်းခဲ့တဲ့အချိန်1949ခုနှစ်တုန်းကတော့အဖွဲ့ဝင်နိုင်ငံ12နိုင်ငံပဲရှိတာပါ။အဲ့ဒီ12နိုင်ငံကတော့မြောက်အမေရိကတိုက်ကအမေရိကန်ပြည်အောင်စု၊ကနေဒါနဲ့ဥရောပနိုင်ငံတွေဖြစ်တဲ့ဘယ်ဂျီယမ်၊ဒိန်းမတ်၊ပြင်သစ်Iceland, Italy, Luxembourg, Netherlands, Norway, Portugal နဲ့ United Kingdom တို့ဖြစ်ကြပါတယ်။အဲဒီနောက်1952ခုနှစ်မှာ Greece နဲ့ Turkey တို့ပါဝင်ခဲ့ပြီး1955မှာတော့ Germany ကအဖွဲ့ဝင်နိုင်ငံဖြစ်လာပါတယ်။1982မှာတော့ Spain, 1999မှာ Czech Republic, Hungary နဲ့ Poland, 2004ခုနှစ်မှာ Bulgaria, Estonia,Latvia, Lithuania, Romania, Slovakia နဲ့ Slovenia တို့ဟာအဖွဲ့ဝင်နိုင်ငံတွေဖြစ်လာခဲ့ကြပါတယ်။2009ခုနှစ်မှာတော့ Albania နဲ့ Croatia တို့ပါဝင်လာပြီး2018ခုနှစ်မှာ Montenegro နဲ့2020မှာမြောက်ပိုင်း Macedonia ဟာ NATO အဖွဲ့ဝင်နိုင်ငံတွေဖြစ်လာခဲ့ပါတယ်။ နေတိုးဖွဲ့ကြီးရဲ့အခုနောက်ဆုံး2023-2024မှာအဖွဲ့ဝင်ဖြစ်လာတဲ့နိုင်ငံတစ်ခုကတော့ဖင်လန်နိုင်ငံနဲ့ဆွေဒင်နိုင်ငံတို့ဖြစ်ပါတယ်ဒီနိုင်ငံဟာလွန်ခဲ့တဲ့နှစ်ပေါင်း30 1994ခုနှစ်လောက်ကတည်းကနေတိုးအဖွဲ့ကြီးရဲ့ငြိမ်းချမ်းရေးအစီအစဉ်တွေမှာပူးပေါင်းပါဝင်လှုပ်ဆောင်မှုတွေတော့ရှိခဲ့တာပါပြီးခဲ့တဲ့2022မီလမှာတော့အဖွဲ့ဝင်နိုင်ငံအဖြစ်လက်ခံပေးဖို့နေတိုးအဖွဲ့ကြီးကိုတင်သွင်းခဲ့ကြတာဖြစ်ပြီးဖင်လန်က2023မှာဆွီဒင်က2024မတ်လမှာအဖွဲ့ဝင်နိုင်ငံတွေဖြစ်လာခဲ့တာပါနေတိုးအဖွဲ့ဝင်နိုင်ငံဖြစ်ရေးအတွက်နိုင်ငံတွေဟာမိမိသဘောထားဆုံးဖြတ်ချက်နဲ့ပါဝင်နိုင်ကြတာဖြစ်ပါတယ်။တခြားအရှိဥရောပနိုင်ငံတွေဖြစ်တဲ့ဘော့စနီးယား၊ဟာဇီဂိုဗီနာ၊ယူကရိန်းနဲ့ဂျော်ဂျီယာနိုင်ငံတွေကလည်းနေတိုးအဖွဲ့ဝင်ဖြစ်နိုင်ရေးအတွက်ကြိုးပမ်းအစိုးပြုနေကြတာဖြစ်ပါတယ်။နေတိုးအဖွဲ့ကြီးတိုးချဲ့လာမှုအပေါ်အမြဲမပြတ်စောင့်ကြည့်နေတဲ့နိုင်ငံကတော့ရုရှားနိုင်ငံဖြစ်ပြီးတမိုင်းကြောင်းမှာလည်းနေတိုးနဲ့ရုရှားအခြေတင်ဖြစ်မှုတွေရှိခဲ့တာပါနေတိုးအဖွဲ့ကြီးရဲ့အဓိကရုံးဆိုင်ရာနေရာကဘယ်လ်ဂျီယမ်နိုင်ငံဘရပ်ဆဲလ်မြို့ဖြစ်ပါတယ်ယာနေချီရဲ့အစိုးရတာဝန်ရှိသူတွေစစ်ဖက်နဲ့အရက်ဖက်ကကြွန့်ကျင်သူတွေဟာရုံးချုပ်ကိုရောက်လာကြပြီးတရင်အချက်လက်ဖလှယ်တာတွေဆုံးဖြတ်ချက်ချဖို့အတွက်လိုအပ်တဲ့အခါအကြံပြုအယူအဆမျှဝေတာတွေကိုနေတိုးရုံးချုပ်မှာရှိတဲ့တာဝန်ခံတွေနိုင်ငံတစ်ခုချင်းစီကကိုယ်စားလှယ်တွေနဲ့တွေ့ဆုံပြုလုပ်ကြပါတယ်စေအေးကာလာတွေအတွင်းနေတိုးအဖွဲ့ကြီးရဲ့စစ်ရေးလှုပ်ရှားမှုတွေမရှိခဲ့ပေမဲ့ဘော့စနီးယားဟာဇီဂိုဗီနာအရေးကိုဆိုဗိုအရေးတွေမှာနေတိုးအဖွဲ့ကြီးဟာစစ်ရေးအရာထဲထဲဝင်ဝင်ပါဝင်လှုပ်ရှားခဲ့ပါတယ်။အဲဒီနောက်အာဖဂန်အရေးမှာလည်းနိုင်ငံတကာလုံခြုံမှုအကူအညီပေးရေးတပ်ဖွဲ့အနေနဲ့ပါဝင်ခဲ့ပါတယ်။နေတိုးအဖွဲ့ကြီးအနေနဲ့သူတို့ရဲ့အဖွဲ့ဝင်နိုင်ငံတွေရဲ့အရေးကိစ္စတွေမှာသာမကအခုဆိုရင်အဖွဲ့ဝင်မဟုတ်တဲ့တခြားကမ္ဘာဒေသတချို့ကနိုင်ငံတွေနဲ့ပါပူးပေါင်းနဲ့တွဲပြီးစစ်ရေးနိုင်ငံရေးဆိုင်ရာတွေကိုလိုအပ်သလိုဆောင်ရွက်နေတာလည်းဖြစ်ပါတယ်။အခု2024ခုနှစ်အတွင်းနေတိုးအဖွဲ့ကြီးရဲ့ထူးခြားတဲ့လှုပ်ရှားမှုကတော့စစ်အေးကာလအပြီးနောက်ပိုင်းနေတိုးအဖွဲ့ဝင်နိုင်ငံတွေရဲ့အကြီးဆုံးစစ်ရေးလေ့ကျင့်မှုတွေကို2024ဇန်နဝါရီလကနေမေလအထိပြုလုပ်ခဲ့တာပဲဖြစ်ပါတယ်။ဒီစီရင်လေးချက်မှုတွေမှာအဖွဲ့ဝင်နိုင်ငံတွေကတပ်ဖွဲ့အင်အားပေါင်း 9,000 ကျော်ပါဝင်ခဲ့ကြတာပါရှင
်။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။ VOA ရဲ့တင်းငင်အနေနဲ့မနက်ဖဲရုပ်သံအစီအစဉ်တွေကိုဆက်လက်ကြည့်ရှုလာတော်တာဆင်နေရဖြစ်ပါတယ်။တော်တာရှင်နေအနေနဲ့ VOA စာရေးသားဆက်သွယ်လို့ရဆိုရင်တော့အီးမေးလ်ကနေတဆင့်ရေးသားနိုင်ပါတယ်ရေးသားရမယ့်လိပ်စာရကတော့ burmese@voanews.com ဖြစ်ပါတယ်ဒါအပြင် VOA ရဲ့ Facebook Messenger ကနေပြီးတော့လည်းစာရေးသားဆက်သွယ်နိုင်ပါတယ်အခုကျွန်တော်တို့ထုတ်လွှင့်နေတဲ့သတင်းတွေနဲ့ရုပ်မြင်ဗီဒီယိုတွေကိုလည်းကျွန်တော်ရဲ့ website Facebook YouTube စာမျက်နှာတွေမှာအချိန်မရသေးတော့ကြည့်ရှုနားတော်တာဆင်နိုင်ပါတယ်အခုဆက်လက်ပြီးတော့ကျွန်တော်သတင်းချင်းချုပ်တွေကိုတင်ပြပေးပါအောင်မယ်မြန်မာနိုင်ငံရဲ့အကြအတည်းဖြည့်ရှင်းနိုင်ရေးနဲ့ငြိမ်းချမ်းရေးအတွက်တွေးဆဆွေးနွေးမှုဖြစ်ပေါ်လာအောင်နိုင်ငံတကာညီလာခံတရက်ကိုလာအိုနိုင်ငံကကျင်းပမယ်လို့လာအိုနိုင်ငံကြားရေးဝန်ကြီးရဲ့ပြောဆိုချက်ကိုကိုကာပီဗက်တီကန်ဖီသတင်းကရေးပါတယ်မြန်မာနိုင်ငံရာဂီရေဘေးဒုက္ခသည်တွေကိုကူညီဖို့အမေရိကန်ပြည်ထောင်စုအနေနဲ့ဥဆောင်မှုအခမ်းကဏ္ဍကနေရာယူသင့်တယ်လို့ဝါရှင်တန်ဒီစီအခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကအောက်တိုဘာလ4ရက်နေ့မှာတိုက်တွန်းပါတယ်။ Israel ဟာစနေနေ့ကလေဘနွန်နိုင်ငံမှာဘုံးကျဲတိုက်ခိုက်မှုတွေအရှိန်ပြင်းခဲ့ပြီး Hezbollah အဖွဲ့အခိုင်အမာတရှိနေတဲ့ပေရိုမြို့တော်တောင်ပိုင်းကလူထူထပ်တဲ့စင်ကြယ်ဘုံရပ်ကွက်ကိုလေကြောင်းကနေဒါဇင်နဲ့ခြေတိုက်ခိုက်ခဲ့ပါတယ်။လေဘနွန်မှာအရသားတွေဘေးလွတ်ရာကိုအိုးအိမ်စွခွာထွက်ပြေးနေရတဲ့အခြေအနေကအကြအတဲကြီးတစ်ခုဖြစ်လာနေတယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်။ယူကရိန်းသမ္မတဗလိုဒီမာဇာလင်စကီဟာသူ့ရဲ့စစ်အောင်နိုင်ရေးအစီအစဉ်ကိုလာမယ့်အောက်တိုဘာလ12ရက်နေ့မှာယူကရိန်းကိုထောက်ပံ့နေတဲ့ယူကရိန်းမဟာမိတ်နိုင်ငံများအစည်းအဝေးမှာတင်ပြဖို့ရှိနေပါတယ်။တဲ့ရင်ချင်းချုပ်ကိုတင်ပြခဲ့တာဖြစ်ပါတယ်ဒီကနေ့တန်ရွှေစင်တီကိုတာဝန်ယူခဲ့သူတွေတဲ့မှာအစည်းအဝေးထုတ်လို့မျိုးကကိုညာဝင်းအောင်ပြပြီးတော့ရုပ်သံဒါရိုက်တာကတော့ James May ဖြစ်ပါတယ်ကျွန်တော်ကတော့အစီအစဉ်မှုဆောင်မိုးကျော်ဖြစ်ပါတယ် VOO ကြည့်ရှုနားတော်တာစင်တဲ့ကျေးဇူးတင်ပါတယ်တော့တော်တာရှင်များလည်းဘေးရန်တွေကင်းဝေးကြပါစေ